Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00နာရီရှိပါပြီ2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါလိုင်းဒိုမီတာ2431နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖရိကမှာအမေရိကန်တပ်ဖွဲ့တွေတိုးမြင့်ပောင်းဝင်မှုဆုံးဖြတ်ချက်ချလိုက်တဲ့အပေါ်တာလီဘန်အဖွဲ့ကကန့်ကွက်ပါတယ်မြန်မာနိုင်ငံအတွင်းကပြည်နယ်နဲ့တိုင်းဒေသကြီးအတော်များများမှာရာသီဥတုဆိုးဝါးမှုတွေနဲ့ရင်ဆိုင်နေရပါတယ်။အာရှတိုက်အတွင်းမွေးစေဝါထုတ်လုပ်မှုနဲ့အမောက်ခိုကုမှုတွေတိုးမြလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်နှာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်သတင်းတော်လေးထဲမှာတော့မြန်မာနိုင်ငံရဲ့တက္ကသိုလ်ဝင်ခွင့်စာမေးပွဲစစ်ဆေးတဲ့ဤစနစ်ဟာနိုင်ငံတကာနဲ့ရှင်ပြီးပြောင်းလဲသင့်နေပြီဖြစ်တဲ့အကြောင်းဟာဗတ်တက္ကသိုလ်ကျောင်းဆင်သုတေသီတကူကထောက်ပြထားပါတယ်။
ကျွန်တော်တို့ဒီမှာအဲ့ဒီကြီးကလဲနေတာဒီတဘာသာကြရုံနဲ့အကုန်ကြသွားတဲ့ခင်ကြီးတော့နော်ကြရရသူရင်းနဲ့ပတ်စံရင်းတော့နော်တောမအင်းနဲ့
ဆင်းရဲတာကလေးတွေနိုင်ငံတကာအဆင့်ပညာသင်ကြားရေးဆောင်ရွက်ပေးနေတဲ့မလလဝင်းရဲ့တုံသက်ပြောဆိုမှုနဲ့အတူနားဆင်ကြရမှာပါမြမအေးတုံသက်ချက်မှာတော့ရန်ကုန်မြို့ကြီးဘက်စုံတိုးတက်ဖွံ့ဖြိုးရေးစီမံကိန်းတွေအကြောင်းနားဆင်ကြရမှာဖြစ်ပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြပါတယ်အစီအစဉ်နောက်ပိုင်းမှာစနေတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ပေးတဲ့အခါစင်ကာပူကိုရက်30ဗီဇာကင်းလွတ်ခွင့်ကဘယ်နိုင်ငံအတွက်ပို့ပြီးတော့အကျိုးများလဲဆွေးနွေးထားတာကိုပြန်လည်နှาศင်နိုင်ပါတယ်ဒီလိုအစည်းအဝေးမတိုင်ခင်အခုရင်ဆုံး2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မနန္ဒချန်းတို့ကြီးညာပေးပါမယ်ရှင
်တာလီဘန်အစ္စလာမစ်တောင်းကျမ်းသူအဖွဲ့အပေါ်လေကြောင်းတိုက်ခတ်မှုတွေတိုးမြင့်လှုပ်ဆောင်ပြီးလိုအပ်ရင်အမေရိကန်တပ်ဖွဲ့တွေကိုတိုက်ပွဲဖြစ်ပွားတဲ့ဒေသတွေကိုဆေးလွတ်မဲ့အမေရိကန်ရဲ့အစီအစဉ်ဟာအဓိပ္ပာယ်မရှိတဲ့အစီအစဉ်ဆိုပြီးအာဖဂန်တာလီဘန်အဖွဲ့ကပြစ်တင်ရှုံချလိုက်ပါတယ်လာပေါင်းများစွာညှဉ်းခုံဆွေးနွေးပြီးတဲ့နောက်တာလီဘန်အဖွဲ့ကိုတိုက်ခိုက်နေတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကိုကူညီရေးအတွက်အမေရိကန်တပ်ဖွဲ့တွေအခန့်ကဏ္ဍတိုးမြင့်ပေးသွားဖို့သမ္မတဘာရက်အိုဘားမားကအတည်ပြုပေးလိုက်တာဖြစ်ပါတယ်အမေရိကန်ရဲ့အဲ့ဒီဆုံးဖြတ်ချက်ကြောင့်သူတို့ရဲ့လှုပ်ဆောင်မှုကိုအဟံအတားဖြစ်စေမှာမဟုတ်သလိုသူတို့ရဲ့လက်နက်ကင်ပုံကန်တော်လှန်မှုကိုနောက်ဆုတ်သွားဖို့ဖြစ်လာစေမှာမဟုတ်ဘူးလို့တာလီဘန်ပြောခွင့်ရဇဘီဟူလာမဂျာဟစ်ကပြောပါတယ်ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်ရဲ့အရင်းအမြစ်တွေဆုံးရှုံးသွားစေမှာဖြစ်ပြီးရှေ့တန်းမှာတည်ဆုံးသူအရေးအတွက်လည်းတိုးလာစေတာပဲဖြစ်မယ်လို့သူကပြောပါတယ်သူတို့အနေနဲ့အမေရိကန်ရဲ့သင်ပိုက်ထားမှုနဲ့စစ်ပွဲသက်တမ်းတိုးမြင့်အောင်လှုပ်ဆောင်မှုအပေါ်ကန့်ကွက်ကြောင်းလွန်ခဲ့တဲ့15နှစ်အတွင်းအမေရိကန်တပ်ဖွဲ့တွေအသုံးပြုမှုအပေါ်အာဖဂန်မိသားစုတွေကခုခံခဲ့ကြကြောင်းအမေရိကန်ရဲ့သင်ပိုက်ထားမှုကိုဆန့်ကျင်ပြီးသူတို့ရဲ့ဂျီဟတ်စစ်ပွဲကိုရှစ်ဆက်ဆောင်ရွက်တော်မှာဖြစ်ကြောင်း VO ကိုစနေနေ့ကပေးပို့တဲ့ကြေညာချက်မှာမဂျာဟစ်ကပြောကြားထားပါတယ်ဒီတော့တွင်အာဖဂန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အခန့်ကဏ္ဍတိုးမြင့်မြင့်ဆုံးဖြတ်ချက်ကိုသမ္မတအရှရဖ်ဂါနီရဲ့ညီညွတ်ရေးအစိုးရကကြိုဆိုလိုက်ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးကိုအထောက်အကူပြုစေမယ်လို့ပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူနည်းစုတွေနဲ့ဘာသာရေးအစွဲကင်းတဲ့တွက်ကြလှုပ်ရှားသူတွေဇက်တိုက်အသက်ခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတော်နှိမ်နင်းမှုတစ်စိတ်တစ်ပိုင်းအနေနဲ့စနေနေ့ကဂျီဟတ်ဝါဒီအစွန်းရောက်သမားတွေဖြစ်တန်တရားရှိသူ38ဦးကိုဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်မွတ်စလင်ဦးရဲ့အများစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းစစ်သွေးကြွနှိမ်နင်းတဲ့အစီအစဉ်တွေကိုတောက်ကြနေရစတင်ခဲ့ပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခဲ့တဲ့မတင်ကားသူအစွန်းရောက်2500ကျော်ရှိသွားပြီလို့လည်းရဲတပ်ဖွဲ့နဲ့နှီးဆက်တဲ့အတိုင်းဝိုင်းကဆိုပါတယ်။ဒါ့အပြင်တနက်တလက်ဖောက်ခွဲရေးပစ္စည်းတွေနဲ့ခရမ်းမီးကျောက်တွေကိုလည်းအာဏာပိုင်တွေကသိမ်းဆီးမိခဲ့တဲ့အကြောင်းအစ်စ်မြင့်ရဲအရာရှိတဦးကပြောဆိုခဲ့ပါတယ်။လူသက်တရက်ခန့်တဦးချင်းကိုမိအောင်ဖမ်းဆီးသွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကကတိပေးထားတဲ့အချိန်မှာပဲရဲတွေဘက်ကနေနှိမ်နင်းမှုတွေလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။မကြသေးခင်လတွေအတွင်းအစွန်းရောက်အုပ်စုတွေရဲ့တပ်ဖြတ်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာသာမကနိုင်ငံမြောက်ပိုင်းနဲ့ကမ်းရိုးတန်းတောင်ပိုင်းတွေကဝေးလံတဲ့အရက်ဒေသတွေအထိဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနောက်မြောက်ပိုင်းပပနာခရိုင်မှာဟိန္ဒူဖျားเจ้าကအလုသမားတဦးဓာတ်နဲ့ခုတ်တက်ခံခဲ့ရပြီးဒီတပ်ဖြတ်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ IS အစွန်းရောက်တွေကပြောဆိုတဲ့အကြောင်းအမေရိကန်အခြေစိုက်စောင့်ကြည့်မှုအဖွဲ့တစ်ခုကစနေနေ့မှာဖော်ပြခဲ့ပါတယ်
။ကင်ညာနိုင်ငံကနေတပ်သားတွေအဖြစ်စုဆောင်းထားတဲ့သူတို့အဖွဲ့ဝင်တဦးဟာအဖွဲ့အပေါ်တစ္ဆာဖောက်မှုအစ္စလာမ်ဘာသာတရားနဲ့ကိုက်ညီခြင်းမရှိတဲ့ပြုမှုလှုပ်ဆောင်မှုတွေနဲ့ကွပ်မြစ်လိုက်ကြောင်းဆိုမာလီယာအခြေစိုက်အယ်ရှာဘတ်အဖွဲ့ကပြောပါတယ်။ကင်ညာနိုင်ငံသား2ဦးနဲ့အတူဆိုမာလီယာနိုင်ငံသား2ဦးတို့ကိုတိုင်းပြည်အလဲပိုင်းဂျူဘာဒေသမှာတောက်ကြနေကကွပ်မြစ်လိုက်တဲ့ကွပ်မြစ်လိုက်ခြင်းဖြစ်ကြောင်းဒေသကနေက VOA ဆိုမာလီယာဌာနကိုပြောပါတယ်အဲ့ဒီကွပ်မြစ်မှုကိုအယ်ရှာဘတ်အဖွဲ့ရဲ့ Internet Website မှာလည်းဖော်ပြထားပါတယ်တခြားလူ4ဦးကိုလည်းဆိုမာလီယာကင်ညာနဲ့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေအတွက်တရှိုးလုပ်ပေးမှုနဲ့ ဘေးဒေသမှာတောက်ကြနေကကွံ့မြင့်လိုက်တယ်လို့အယ်ချာဘတ်အဖွဲ့လူမှုကွန်ရက်ကတင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကွံ့မြင့်ခံခဲ့ရတဲ့လေဦးထဲကတဦးဟာ2014ခုနှစ်အတွင်းအယ်ချာဘတ်အဖွဲ့ရဲ့ခေါင်းဆောင်အာမက်အက်ဖ်ဒီကိုဒါနီခေါ်အဘူဇူဘာယီရ်ကိုမောင်းတူမဲ့ဒရုန်းရင်နဲ့တိုက်ခိုက်မှုမှာကူညီဆောင်ရွက်ပေးခဲ့သူလို့စွပ်စွဲခံထားရသူဖြစ်တယ်လို့ဆိုပါတယ်။
Republican Party ရဲ့ American သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ကလေးအကျွယ်တထည်ကြီး Donald Trump ဟာစနေနေ့က Florida ပြည်နယ် Tampa မြို့ကစီယုံရခီးစဉ်အတွင်းသူ့ပါတီဖြစ်တဲ့ Republican Party ကိုရော Democratic Party ကိုပါဝေဖန်ထိုးနှက်ခဲ့ပါတယ်။ပြိုင်ဘက် Democratic Party က Hillary Clinton အပေါ်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူစဉ်ကအီးမေးလ်သုံးတဲ့ကိစ္စနဲ့ပတ်သက်လို့ထုံးစံတိုင်းဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်။သူ့ကိုသမ္မတလောင်းဖြစ်ထောက်ခံမှုညှင်းဆန်နေတဲ့ Republican Partyကဒီ Massachusetts ပြည်နယ်ထက်လွတ်တော်အမတ် Mitt Romney ကိုလည်းအရင်မပါတဲ့လူတယောက်လို့ပုတ်ခတ်ပြောဆိုခဲ့ပါတယ် Republican Party ကထက်လွတ်တော်အမတ်တွေကိုလည်းသမ္မတလောင်းဖြစ်ရေးအားမပေးကြတဲ့ပေါ်ဆက်လက်ပြစ်တင်ရှုတ်ချခဲ့ပြီးတော့ပါတီအနေနဲ့ညီညီညွတ်ညွတ်နဲ့အနိုင်ရအောင်ကြိုးပမ်းရလိမ့်မယ်လို့သူကပြောဆိုခဲ့ပါတယ်တပတ်အတွင်းလူမှုစစ်တမ်းတွေကကိန်းနန်းတွေမှာတော့ထောက်ခံမှုတွေရော့ကျလာနေချိန်မှာပဲ Mr. Trump ရဲ့ပြင်းထန်တဲ့လေတံတွေထွက်ပေါ်လာတာဖြစ်ပါတယ် Real Clear Politics သတင်းဌာနရဲ့နောက်ဆုံးကြောက်ယူထားတဲ့စစ်တမ်းမှာတော့ Trump ဟာပြိုင်ဘက်ဖြစ်တဲ့ Clinton ထက်ပြင်းပြထောက်ခံမှုမှာ 3.8 မှတ်လျော့နေနေတာဖြစ်ပါတယ်
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာပြီးခဲ့တဲ့သတင်းဘက်ကဆက်လို့မြန်မာနိုင်ငံစကိုင်းအေယာဝတီနဲ့မကွေးတိုင်းဒေသကြီးတွေနဲ့မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်ရခိုင်ပြည်နယ်တန်တွဲမြို့မှာဖြစ်ပေါ်နေတဲ့ရေကြီးမှုဟာဆိုးရင်ရတဲ့အခြေအနေကိုရောက်လာနေကြောင်းဒေသကနေကနေပြည်တော်မှာဖွင့်ထားတဲ့အရေးပေါ်အခြေအနေစီမံခန့်ခွဲမှုဗဟိုဌာနကိုဆက်သွယ်လာတာကြောင့်လိုအပ်တဲ့အကူအညီတွေချက်ချင်းဆောင်ရွက်ပေးနေကြောင်းနေပြည်တော်ရုံးတာဝန်ကြီးဝန်ထမ်းတဦးက VOA ကိုပြောပြပါတယ်
ရခိုင်တန်သွေးရတယ်တန်သွေးလို့ဆိုတာတန်သွေး16မိုင်กว่าไอ้တပြေးချောင်းရွှေလေရွာไอ้လင်းဒီရွာပေါတော်စည်းကျွန်းပြင်ချောင်းရွာไอ้တပြူးချံရွာไอ้အဲ့ဒါရန်မင်းညာတနားရန်နဲ့စားရောไอ้သူသေးချောင်းကနဲ့စားရောရေတက်ပြီးရောရေကြီးရောလို့သူတို့ကတင်ပို့တာအဲ့ဒါနဲ့ကျွန်တော်တို့ဖုန်းဆက်ပြီးတော့ညမူတို့ဖုန်းဆက်ပြီးလိုက်တော့အဲ့ဒါနဲ့သူတင်ပို့တိတ်မကြောက်သူတို့အဲတန်သွေးအောက်ချုပ်ရမူလို့အဲကျွန်တော်ကဲစေရုံကြတော့တန်သွေးမှမရှိဘူးကြောက်ဖြူနေစစ်တွေမှရှိအဲ့နဲ့သူတို့အဲချက်ချင်းကွင်းစင်းကြပြီးသွားကြရတဲ့တင်းနဲ့
စနေနေ့ကမွန်ပြည်နယ်ချောင်းစုံမြို့မှာမိုးသက်လေပြင်းတက်ခတ်ခဲ့တဲ့အတွက်အင်တချို့ပျက်စီးသွားကြောင်းလဲပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အယောက်ဒီတိုင်းကြံငင်းမြို့နယ်မှာလဲစနေနေ့ကတနင်္ဂနွေနေ့ပါမိုးသက်ထန်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တာမှာအစိုးရအစအဦးတွေနဲ့လူအနေအိမ်တွေထဲရေတွေဝင်ခဲ့တဲ့အပြင်မျိုးစဘာတွေလည်းပျက်စီးကုန်တယ်လို့ဆိုပါတယ်။မကွေးတိုင်းတွင်းကကာမမြို့မှာလဲမိုးသက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တာကြောင့်လမ်းမဆက်သွယ်ရေးတွေခက်ခဲကုန်တယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာအခါတိုင်းနေ့ရေကြီးနေကြအချိန်နဲ့စောပြီးပြီးခဲ့တဲ့သတင်းပါကြာတာပရိနေကရုတ်တရက်ရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာမှာတမျိုးလုံးနှိပါရေလွှမ်းမိုးသွားခဲ့ပါတယ်ရေကြီးမှုကြောင့်အသက်ဆုံးရှုံးမှုမရှိသေးပေမဲ့လည်းပျက်စီးဆုံးရှုံးမှုတွေအများအပြားဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ကောလင်းမြို့မှာရေကြီးမှုတွေနေ့စဉ်ဖြစ်ပေါ်လေးရှိပေမဲ့အခုနှစ်ရေကြီးမှုဟာခါတိုင်းနေ့တည်းစောပြီးဖြစ်တာကြောင့်ခါတိုင်းဖြစ်နေကြအချိန်ရောက်ရင်အခြေအနေအတော်လေးဆိုးဝါးနိုင်တယ်ဆိုပြီးဒေသခံတွေအကြားဆိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်မနေ့ကဖြစ်သွားခဲ့တဲ့ရေကြီးမှုတွေကြောင့်ကောလင်းမြို့မှာအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အပြင်စိုက်ပျိုးရေးတွေလည်းပျက်စီးဆုံးရှုံးခဲ့ရတာပါဒီကနေ့တနင်္ဂနွေနေ့မှာလည်းမြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးမကွေးတိုင်းဒေသကြီးတို့မှာနေရာစိတ်စိတ်မိုးရွာနိုင်ပြီးပဲခူးအေယာဝတီမန္တလေးရန်ကုန်တိုင်းဒေသကြီးနဲ့မွန်ပြည်နယ်ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမိုးသည်ထန်စွာရွာသွန်းနိုင်ကြောင်းမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အာရှတိုက်တဝန်အမ်ဖက်တမင်းဆေးပြားမောင်းခိုမှုတိုးများလာနေတဲ့အတွက်ဩစတြေးလျနိုင်ငံအနေနဲ့မူရစ်စေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာပုံမပါဝင်လှုပ်ဆောင်မှုကုလသမဂ္ဂကတိုက်တွန်းပြောကြားလိုက်ပါတယ်။မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံအရှေ့ဘက်ကျန်းဒေသကရွှေတရီကန်နယ်မြေကထုတ်လုပ်တဲ့ဘိန်းပြူမောင်းခိုကူးတဲ့ကာလတွေတုန်းကလိုအမ်ဖက်တမင်းနဲ့အလားတန်တူတဲ့စိတ်ကြွဆေး ADS ထုတ်လုပ်မှုတွေဟာတိတိတသားတိုးများလာနေတယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။မြန်မာထိုင်းကမ္ဘောဒီးယားလာအိုစ်ဗီယက်နမ်နဲ့တရုတ်နိုင်ငံတို့မှာခရစ်စတယ်မတ် ice အစရှိတဲ့နာမည်အမျိုးမျိုးနဲ့ခေါ်နေကြတဲ့ပြင်းထန်စွာဆွဲစေနိုင်တဲ့ crystal methamphetamine ဖမ်းဆီးရမိမှုဟာ2015ခုနှစ်အတွင်းစုစုပေါင်း 28,000 ကီလိုဂရမ်ထိရှိခဲ့တယ်လို့ UNODC ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုနှိမ့်နှင်းရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ methamphetamine ဆေးပြားပေါင်း286တန်ဖမ်းဆီးရမိတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအရှေ့ပိုင်းဘိန်းဆိုင်ခင်းတွေကထုတ်လုပ်တဲ့ဘိန်းပြူပမာဏဟာကီလိုဂရမ်1000ထိရှိတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။အဲ့ဒီမူရစေဝါထုတ်လုပ်မှုမှာအသုံးပြုတဲ့ဓာတုစေဝါဖန်ဆီးမှုပမာဏဟာလည်းများပြားလာတယ်လို့ဆိုပါတယ်။ရာဇဝတ်ကိုင်းတွေဟာအရေးအတွက်မြန်မာတဲ့ Crystal Meth ထုတ်လုပ်တဲ့ဘက်ကိုအာရုံပြောင်းလှုပ်ဆောင်လာနေကြတယ်လို့ UNODC ရဲ့အာရှဒေသဆိုင်ရာဌာနကိုယ်စားလှယ် Jeremy Douglas ကပြောပါတယ်။
IS Islamic စစ်သွေးကြွားတွေတင်ပိုက်ထားတဲ့နောက်ဆုံးမြို့ဖြစ်တဲ့လေပြင်းနိုင်ငံအလဲပိုင်းက South Tem စစ်ကမ်းမြို့ကိုအစိုးရလိုလားတဲ့တပ်ဖွဲ့တွေစနေနေ့အစောပိုင်းမှာပြန်လည်တင်ပိုက်နိုင်တော့မယ့်အခြေအနေမှာရှိနေပါတယ်။အဲဒီမှာရှိနေတဲ့ IS အဖွဲ့ခေါင်းဆောင်ဟာလည်းထိုးစစ်ဆင်တိုက်ခိုက်မှုတွေကိုရှောင်ရှားတဲ့အနေနဲ့တဲကန်ဒါရတွေကိုထွက်ပြေးသွားတယ်လို့အစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောပါတယ်။
ပြင်းထန်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပြိုင်ပွဲဒုတိယနေ့မှာအုပ်စု B ဒုတိယပွဲစဉ်ဖြစ်တဲ့အင်္ဂလန်နဲ့ရုရှားနိုင်ငံတို့ကစားကြတာတကိုးစီတရေကျသွားခဲ့ပါတယ်။အင်္ဂလန်အသင်းကတကိုးဂိုးမရှိနဲ့ပွဲစဉ်တစ်လျှောက်လုံးဥဆောင်ကစားနိုင်ခဲ့ပေမဲ့ပြိုင်ဘက်ရုရှားအသင်းကအချိန်ပို injury time မှာခြေပါဂိုးပြန်သွင်းလိုက်နိုင်တဲ့အတွက်တကိုးစီတရေနဲ့ပွဲပြီးသွားပါတယ်။စနေနေ့အစောပိုင်းကကစားခဲ့တဲ့အုပ်စု B ပထမပွဲစဉ်မှာတော့Wales အသင်းကစလိုဗက်ကီးယားအသင်းကို2-0နဲ့အနိုင်ရရှိသွားပါတယ်။အုပ်စု A ဒုတိယပွဲစဉ်မှာတော့ဆွစ်ဇာလန်နိုင်ငံအသင်းကအယ်ဘေးနီးယားအသင်းကို2-0မရှိနဲ့အနိုင်ရသွားပါတယ်။တောက်ကြနေ့မှာကစားတဲ့အဖွင့်ပွဲစဉ်မှာတော့အုပ်စု A ကအင်ရှင်ပြင်သစ်အသင်းကရိုမေးနီးယားအသင်းကို2-0နဲ့အနိုင်ရသွားပါတယ်။ဒီကနေ့တနင်္ဂနွေနေ့ပထမပွဲစဉ်အဖြစ်အုပ်စု D ကခရိုအေးရှားနဲ့တူရကီအသင်းတို့မြန်မာစံတော်ချိန်မနက် 10:00 နာရီခွဲမှာကစားကြမှာဖြစ်ပါတယ်။
2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မနက်တာချမ်းတို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အရင်ဆုံးဆယ်တန်းစာမီဝဲအောင်စင်းတွေထက်စမြမအစင်းမြင့်ပညာရေးစနစ်ဖြစ်စေဖို့ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်နေသလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာတက္ကသိုလ်ဝင်ခွင့်စာမျက်ပွဲဖြည့်ဆို့စစ်ဆေးတဲ့စနစ်ကိုပြောင်းလဲတင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဟာဘတ်တက္ကသိုလ်ကျောင်းဆင်းမြမသူတေတီတူကပြောပါတယ်။တစ်ချိန်တည်းမှာပဲခလေးတိုင်းပညာအခြေခံပညာသင်ကြားခွင့်ရရေးအတွက်လည်းအစိုးရအနေနဲ့ပညာရေးအသုံးစရိတ်တွေမြင့်တင်ဖို့လိုအပ်တဲ့အကြောင်းထောက်ပြခဲ့ပါတယ်။စင်ရသာကလေးငယ်တွေနိုင်ငံတကာအဆင့်ပညာသင်ကြားနိုင်ဖို့ကျောင်းတည်ထောင်နေသူမလလဝင်းကိုဆက်သွယ်မေးမြန်းပြီးမနန္ဒချန်ကတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံတဝန်းတက္ကသိုလ်ဝင်ဆယ်တန်းအောင်စင်းတွေစနေနေ့ကပဲထွက်ခဲ့တာပါဒီအချိန်ဟာဖြည့်ဆို့သူကျောင်းသူကျောင်းသားတွေရောမိဘတွေအတွက်ပါရင်ခုန်စိတ်အလုရှားဆုံးအချိန်လို့ဆိုနိုင်ပါတယ်အစိုးရပြန်ကြားရေးဌာနကထုတ်ပြန်တဲ့သတင်းမှာတော့2016ခုနှစ်မှာတက္ကသိုလ်ဝင်စာမွေးပွဲတွေကိုပြည်내နဲ့တိုင်းဒေသကြီးနဲ့နိုင်ငံခြားစာစစ်ဌာနတွေမှာဖြည့်ဆို့သူဥယျာဉ်ဟာ6,300,000ကျော်ရှိခဲ့ပြီးတော့3,900ကျော်အောင်မြင်ခဲ့တာကြောင့်အောင်ချက်ရာဂိုင်းနှုန်း 29.62 ရာဂိုင်းနှုန်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒီစင်ရဲ့ရဆိုရင်ဆယ်တန်းမအောင်တဲ့ကလေးအရေအတွက်က4သိန်းကျော်လောက်ရှိနေတာပါ။ဒါဟာမြန်မာပြည်ရဲ့အားနည်းတဲ့ပညာရေးစနစ်ကိုပြတာနေတာဖြစ်ပြီးတော့ဒီအောင်စင်ရင်ကြောင့်လူတစ်ယောက်ရဲ့ဘဝကိုအများကြီးအဆုံးဖြတ်ပေးနိုင်တဲ့စနစ်မျိုးကိုပြင်ဆင်သင့်တယ်လို့အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ကျောင်းဆင်းလည်းဖြစ်စေတာကလေးတွေနိုင်ငံတကာအဆင့်ပညာသင်ကြားနိုင်ဖို့ကျောင်းတီထောင်နေသူတို့ဦးလဲဖြစ်တဲ့မလလဝင်းကထောက်ပြခဲ့ပါတယ်
။ကျွန်တော်တို့ဒီမှာအဲဒီစနစ်ကြီးကလဲနေတာဒီတဘာသာကြရုံနဲ့အကုန်ကြသွားတဲ့စနစ်ကြီးပေါ့နော်။အဲ့ဒါကိုပဲဟိုမိဘတွေမှလည်းရင်းလိုက်ရတာအများကြီးကျောင်းသားတွေမှလည်းရင်းလိုက်ရတာဒီပြဿနာမိဘတွေကသူရင်းနဲ့ပြဿနာနေတာပေါ့နော်။ကျောင်းသားတွေလည်းရင်းလိုက်ရတာတက်ပြင်းရဲ့အခြေအနေလူငယ်ဆိုတာဘဝမှာအရင်အောင်ဖြောလေးချက်တွေနဲ့တက်နေတဲ့အချိန်မှာလည်းချေဆံလိုက်ရတာပေါ့။နောက်ပြီးတော့ဒီလိုရတဲ့ဘုံမှာရင်းကြီးနေတာကိုသိကြရတယ်သူစိတ်ကပိုင်းဆိုင်ရာအရင်ကိုစိတ်စိတ်ကြောက်လာဒီလိုဒီပြန်လေးနဲ့တိုင်းတဲ့ခါမှာထွက်လွဲသွားတာမျိုးပေါ့နော်ဆက်ဆောင်သွားတဲ့ခါမှာငွေရောမှာတော်တော်ဖြိုက်သွားအဲ့တော့ကျွန်တော်တော့ဒီကြတဲ့ဒီစနစ်ကြီးကိုလည်းပြန်ပြီးတော့ဒီဝန်ထုတ်ခြင်းနော်ငွေတွေကမှာဆိုအကြီးအကျယ်ပေါ့နော်ဒီဒီနိုင်ငံနဲ့ပတ်သက်လို့အကောင်းဆုံးလို့ပြောနေတယ်ဆင်လာနိုင်ငံမှာဆိုပြီးဆောင်မေးဝဲလည်းမရှိဘူးအင်ဂျာလည်းမကူရမယ်ဒီနေ့အတွင်းခေါ်တဲ့အောင်ပြင်းရတဲ့ဒီကြောင့်သူကကလေးကိုခေါ်တဲ့အောင်လို့ဆိုပြီးပြဿနာကြီးချင်းကြောင့်ဒီခေါ်တဲ့အောင်ဒီချောက်ဒီချက်ခံရအောင်ဒါပဲစံလို့ဆိုတော့ဒီပြန်ကြီးကိုတအားကြီးလေးနှစ်ရောက်လို့ပဲကျွန်တော်တိုက်တွန်းနေတယ်ပြန်ကြီးကလဲနေပါတယ်လဲနေပြန်ကြီးကပြင်ကြပါတော့ဒီကဒီပိုင်းနေနေအကောင်းသားနေနေ ီပြည်ရန်ဆောင်ရည်ရဲ့စိတ်ရောအယုံမထားကြဘူး။
တချိန်တည်းမှာပဲမြန်မာနိုင်ငံမှာပညာမသင်နိုင်တဲ့ကလေးတွေအများကြီးရှိနေတယ်လို့မလလဝင်းကဆိုပါတယ်။ကမ္ဘာတဝန်းကျောင်းမတက်နိုင်တဲ့ကလေးအရေအတွက်တန်း120ကျော်ရှိပြီးဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းတွေကတော့လိမ်ပိုင်းဆိုင်ရာနိုင်ကျင်ခံရမှုအပါအဝင်ခွဲခြားဆက်ဆံမှုဇယိတ်မြင်မာမှုမတရားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေကြောင့်လို့အမေရိကန်ခြေစိုက်လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ HRW ကနေကြာတာပရင်းတွေကထုတ်ပြန်ခဲ့တဲ့ပညာရေးလိုအပ်ချက်ဆိုတဲ့အစီရင်ခံစာမှာထောက်ပြထားတာပါ။မြန်မာနိုင်ငံမှာကတော့ဆင်းရဲပြီးကြောင်းစိတ်မတက်နိုင်ကြတာဟာအဓိကအကြောင်းရင်းဖြစ်တယ်လို့မလလဝင်းကဆိုပါတယ်
။မြန်မာပြည်မှာတော့ဒီညာတင်းမရှိတဲ့ကလေးတွေကမတက်နိုင်ဘူးပါ။ပုစံသူတို့များတော့ပြန်ဟာပုစံမတက်နိုင်လို့အလုပ်ကိုသူတို့အစီအစဉ်လုပ်ရတဲ့ဘဝမျိုးပေါ့နော်။ရန်ကုန်မြို့မန္တလေးမြို့တွေနဲ့အင်ဂျင်နီယာတွေမှရှိပါတယ်။သူတို့အင်မာလာကူရဲ့အင်ဂျင်နီယာတွေပေါ့။သူတို့ဆိုရင်ပညာကိုလေးရက်လောက်ပြီးတော့မိတော့မတက်နိုင်တော့နောက်ကလေးတွေလည်းအများကြီးထက်ထွက်လာတယ်ဆိုတော့ဒီလေအိမ်အောင်ရဲ့တောင်းဝင်တပိုင်းတကြပါတော့ရင်းကြီးရတဲ့ခါမှာကျောင်းမလေးလေးဘယ်လောက်ရမလဲမျိုးမတော်ရဲ့အိမ်ကူလည်းဘယ်လောက်ရမလဲတက်ပြီးရရင်ကဆက်လိုက်တာမျိုးရှိပါတယ်။ယောက်ျားလေးကကြတော့ပတိဆိုင်မှာတကယ်ကြီးရဲ့ဘဝလေးပေါ့အဲ့လိုမျိုးညရောက်တော့ကျွန်တော်တို့လည်းခွဲခြားကြည့်စမ်းလို့ဒီမှာမတင်ရဘူးဆိုတော့ပြတ်ပြတ်မတက်နိုင်ဘူးပေါ့။အချို့နယ်တွေမှာဆိုရင်ကျွန်တော်ကျောင်းတက်ဖို့ကြောင့်တက်ဆုံတကြည့်ရမဟုတ်ဘူး။မိုင်၃လေးမိုင်ပြီးလမ်းလျှောက်ပြီးတော့တက်ရတဲ့ဟာမျိုးလမ်းပေါ်မှာအချိန်က၃မိုင်လောက်ချိန်ကြာတယ်။အဲ့လိုမျိုးကြီးကြောင့်ဒါကြောင့်အဲ့ဒီကြီးလာလေဘာမှဖြစ်မှာမဟုတ်ဘူးသူတို့တော့ညှို့လင်းချက်တာမရှိတော့အလုပ်တွေလည်းစောစောစီးစီးနေသွားကြတာပေါ့
ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကတော့အစိုးရအနေနဲ့ပညာရေးအသုံးစရိတ်ကိုမြင့်တင်ဖို့လိုအပ်တယ်လို့မလလဝင်းကထောက်ပြခဲ့တာပ
ါပညာရေးမှာကျွန်တော်လက်ရှိက autism 3-5 ရာခိုင်နှုန်း GDP ရဲ့အဲ့လောက်ပဲသုံးနိုင်တယ်ပေါ့ဒီကျွန်တော်ပြောပြောနေကိုရီးယားရဲ့စင်ကာပူရဲ့သူတို့ပညာရေးလုံးဝဦးဆောင်လုပ်တဲ့အခါမှာ15% 20% 25% 3%ကျွန်တော်တို့ကအဲ့ဒါနဲ့ဆိုင်အရင်ကကြီးရအောင်အနည်းဆုံးတော့ဒီ4ရက်လောက်ထဲမှာတကယ်လည်းလုံနိုင်ပါတယ် 5% တော့တွန်းနိုင်ရယ်ဆိုရင်လည်းကျွန်တော်တို့ဒီပတ်ချက်မရှိလို့တောင်းမတက်နိုင်တဲ့ဘဝလေးတွေတော်တော်လွတ်မြောက်သွားပါလိမ့်မယ
် HRW အဖွဲ့ရဲ့ကလေးအခွင့်ရေးဆိုင်ရာသုတေသီ Alan Martinez ကတော့ကလေးအခွင့်ရေးဆိုင်ရာပဋိညာစာချုပ်နဲ့တခြားနိုင်ငံတကာသဘောတူညီချက်တွေကိုအစိုးရတွေအားလုံးကလက်မှတ်ရေးထိုးထားကြပေမဲ့လည်းကျောင်းစိတ်မတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရစေဖြစ်ပြီးတော့ဒါတွေကိုအခြေခံအစ်စ်မာကလေးကဖယ်ရှားဖြစ်ကြရမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အခုလိုပညာရေးကဏ္ဍမှာကြုံနေရတဲ့ပြဿနာတွေကိုတော့ဇွန်လ23ရက်နေ့ကနေ26ရက်နေ့အထိနော်ဝေနိုင်ငံမှာကျင်းပမယ်ပညာရေးဆိုင်ရာကမ္ဘာပူးပေါင်းဆောင်ရွက်ရေးညီလာခံမှာထည့်သွင်းဆွေးနွေးကြဖို့လည်းရှိပါတယ်ရှင်။
မနန္ဒချန်ပြောပြခဲ့တာပါရှင်။ VOA American တန်ရက်တင်းငွေနေမနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြမအရေးသုံးသက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်ရှင်။တက္ကရ2040မှာဘက်စုံတွတ်တက်ဖွံ့ဖြိုးတဲ့မဟာရန်ကုန်မြို့တော်ဖြစ်လာဖို့ရည်ရွယ်ပြီးစီမံကိန်းရေးဆွဲထားတာ၃နှစ်ရှိသွားပါပြီ။စတင်အကောင့်ထဲပေါ်နေတာတွေလည်းရှိပါတယ်။မဟာရန်ကုန်မြို့တော်စီမံကိန်းအကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုကြော့ကြော့သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင်။
ဒီမောင်ရဲ့အကျိုးအမြတ်ကိုကြည့်ပြီးမတင့်တော်တဲ့မလိုက်ဖက်တဲ့အဆောက်အဦတွေတိဆောက်ထားတာကြောင့်ရန်ကုန်မြို့တော်ပုံပြက်ပန်းပြက်ဖြစ်နေပြီလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမေလ9ရက်နေ့ကကျင်းပတဲ့မြို့တော်ခါမှာဆွေးနွေးပွဲမှာပြောတော်ပါတယ်။ရန်ကုန်မြို့တော်ကိုတင်းတိမ်းစောင့်ရှောက်ပြီးစိမ့်လန်းဆူပြေးလာအောင်ပညာရှင်တွေအကြံပေးသလိုအကောင့်တွေပေါ်ရမှာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ရန်ကုန်မှာမြို့နယ်33ခုနဲ့လူဦးရေ9000ကျော်ရှိပါတယ်။လူရည်တိတ်တိမှုကဘင်္ဂလားဒေ့ရှ်ကဓာကာမြို့တော်နီးပါးဖြစ်နေပါပြီ။ဒီအတိုင်းသာဆက်သွားမယ်ဆိုရင်နောင်လနောက်သားတွေနေရထိုင်ရခက်ခဲလာလိမ့်မယ်လို့မြို့ပြပညာရှင်တွေကမြင်ပါတယ်။ရန်ကုန်ကိုကယ်တင်ဖို့ဆွေးနွေးပွဲတွေလုပ်ရတဲ့အသည့်အခြေအနေဆိုးပွားလာပါတယ်။အစိုးရစီမံကိန်းရှိတဲ့နေရာမှာခရိုနီအရင်းရှင်ကမြေယာဝယ်ယူစုဆောင်းမှုမြန်မာနိုင်ငံသားအမည်နဲ့တရုတ်တစ်ထေးကမြေဝယ်ယူမှုအစိုးရဌာနပိုင်းမြေကိုရောင်းချမှုစတာတွေကြောင့်ရန်ကုန်မြေစည်းထိုးတက်သွားပြီးမြို့သူမြို့သားတွေနေရထိုင်ရကျဉ်းကျပ်လာပါတယ်။ဒီလိုဗယံပဒါဖြစ်နေတာကိုအချိန်မီစနစ်တကျမထိန်းချုပ်နိုင်ရင်ကြာလေဆိုးလေဖြစ်သွားလိမ့်မယ်လို့ဆိုပါတယ်
။လက်ရှိလူဦးရေ9တန်းကျော်ဟာနောက်25နှစ်ကြာရင်10တန်းကျော်လာမယ်လို့ခန့်မှန်းပါတယ်။အနာဂတ်ရန်ကုန်တည်ဆောက်ရေးအတွက် 2014 မှာ Japan International Cooperation Agency နဲ့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီပူးတွဲထုတ်ဝေတဲ့မဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာ A Strategic Urban Development Plan of Greater Yangon ဆိုတဲ့169မျက်နှာစာရန်ထွက်လာပါတယ်။ ထန်တပင်မော်ဘီလဲကူတန်လျင်ကြောက်တန်းတွန်တေးတလစတဲ့မြို့နယ်တွေအထိမဟာရန်ကုန်ကိုတိုးချဲ့ဖို့အရည်ရွယ်ပါတယ်စီမံကိန်းကာလ25နှစ်အတွင်းအနည်းဆုံးဒေါ်လာတန်3သိန်းကျော်ကုန်ကြနိုင်တယ်လို့ခန့်မှန်းပါတယ်မြို့လယ်စီးပွားရေးရပ်ကွက်ကနေမြို့ပြင်မြို့နယ်တွေအထိတဖြည်းဖြည်းမြို့ပြချက်ထွင်မဲ့စီမံချက်ဖြစ်ပါတယ
်ဂျပန်ကုမ္ပဏီ6ခုပါဝင်ပြီးမြန်မာဘက်ကတော့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီစောက်လုပ်ရေးဝန်ကြီးဌာနရန်ကုန်အမွေအနှစ်ဒိန်းသိန်းအဖွဲ့သိပ္ပံနဲ့အတတ်ပညာဝန်ကြီးဌာနနဲ့မြန်မာပြည်သူ့ကအသင်းတို့ပါဝင်ပါတယ်အာဏာပိုင်ကတော့ရန်ကုန်တိုင်းအစိုးရဖြစ်ပါတယ်ရန်ကုန်နေလူဦးရေ90ရာခိုင်နှုန်းကျော်ဟာဝင်ငွေနည်းသူတွေဖြစ်တာမို့သူတို့အတွက်တင့်တော်တဲ့အင်အားစောက်လုပ်ရေးဟာအပူတပြင်းဖြည့်ရှင်းရမယ့်ပြဿနာဖြစ်နေပါတယ်ရန်ကုန်ရဲ့ရေရှည်အကျိုးစီးပွားကိုစောင့်ရှောက်ဖို့တိုင်းအစိုးရမှတာဝန်ရှိပေမဲ့ဦးမြင့်စွေဟာတာဝန်မဲ့တယ်လို့မြင်ကြပါတယ်။ဦးမြင့်စွေကောင်းဆောင်တဲ့ရန်ကုန်တိုင်းဒေသကြီးအစိုးရဟာပညာရှင်တွေပေးတဲ့အကြံဉာဏ်ကိုလက်မခံတဲ့အတွက်ရန်ကုန်မြို့တော်ဟာအခုလိုကိုယ့်ရောကာယပြုံဆန်းဖြစ်နေတာလို့သိရှိရပါတယ်
။ဂျပန်ကူညီမဲ့မဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာစီမံကိန်းထွက်လာပြီးမကြမီလှိုင်မြင့်နဲ့လှိုင်တာယာတွန်တေးကားလမ်းအကြားကမြေအေက3000ကျော်ကိုရန်ကုန်မြို့သစ်စီမံကိန်းအမည်တက်ပြီးတရုတ်ပိုင်ကုမ္ပဏီကိုလက်သိပ်ထိုးပေးတာကိုဝေဖန်ရှုတ်ချတဲ့အတွက်2014စက်တင်ဘာမှာစီမံကိန်းရပ်ဆိုင်းလိုက်ရပါတယ်။ဒါပေမဲ့ဂျပန်ဂျိုက်ကာကတော့ဒီစီမံကိန်းဟာ2040မဟာဗျူဟာစီမံကိန်းမှာမပါဘူးလို့ညှင်းဆိုပါတယ်။အခုတော့ဒီစီမံကိန်းမှာလုပ်လို့သူတွေဇူလိုင်လ22ရက်နေ့နောက်ဆုံးထားပြီးအဆိုပြုလွှာတင်ထားကိုတင်သွင်းကြဖို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကကြေညာထားပါတယ်။ပွင့်လင်းမြင်သာတဲ့တင်တာစနစ်ကျင့်သုံးနေပုံရပါတယ်။မြေအလွဲသုံးစားလုပ်မှုကြောင့်ရန်ကုန်မြေဈေးဟာနှူးယောက်ထက်ပိုကြီးနေတာကိုအမေရိကန်တွေမြင်တွေ့နေရပါတယ်
။ပုဂ္ဂလိကနဲ့အစိုးရပူးတွဲလုပ်ကိုင်နိုင်ရင်အိုးအိမ်ပြဿနာဖြေရှင်းနိုင်မယ်လို့စီမံကိန်းတွေမှာတင်ပြထားတာဟာအဂတိလိုက်စားမှုအခွင့်ကောင်းဖြစ်နေပုံကိုရန်ကုန်တိုင်းအစိုးရဟောင်းကသက်သေပြနေပါတယ်။တကုံစိတ်ကမ်းမြို့နယ်တံပိုးနယ်အင်ယာဆောက်လုပ်ရေးစီမံကိန်းအရှုပ်အထွေးကုန်းကျော်တကားမှာအစိုးရဗန္တာဆုံးရှုံးမှုစတဲ့ဖောက်ပြမှုတွေဟာဒုသမရဥမြင့်ဆွေရန်ကုန်တိုင်းဝန်ကြီးချုပ်ဘဝမှာဖြစ်ပွားခဲ့တာပါရန်ကုန်တိုင်းဝန်ကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတော့အဂတိကေရှင်းစွာပြည်သူအကျိုးပေးဖို့မယ်လို့သတင်းမီဒီယာရှေ့မှာကြေညာပေးထားပါတယ်စီမံကိန်းလက်တွေ့အကောင့်ထဲမဖော်ရသေးမီမြေအယောင်ဝယ်လုပ်ပြီးဈေးကစားတာကြောင့်မြေဈေးတွေထိုးတက်ကုန်တာဖြစ်ပါတယ်ရွှေတကုံစီတီအနီးကတကုံစီတီစီမံကိန်းဟာတက်မြေကိုရောင်းလို့ပေါ်ပေါက်လာတဲ့ပြဿနာဖြစ်ပါတယ်။တက်မြေကိုတက်ကမသုံးရင်နိုင်ငံတော်ကပြန်ပေးရမှာဖြစ်ပြီးမြပုဂ္ဂလိကဘူရောင်းစားပါတယ်။မဖွဲရတဲ့စီမံကိန်းဖြစ်လို့အစိုးရတက်ကရပ်ဆိုင်းထားရပါတယ်။လွတ်တော်ဟောင်းကအတီးဖြူထားတဲ့မဟာရန်ကုန်စီမံကိန်းကိုရန်ကုန်တိုင်းအစိုးရတက်ကပြန်လည်ဆန်းစစ်ပြီးစနစ်တကျပွင့်လင်းမြင်သာစွာဆောင်ရွက်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
ဟန်ခင်ရမြန်မာရေးတုံတက်ချက်ကိုကြာသာပရိနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးနားဆင်ကြရမှာကတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အတုံးမနေ့ခင်အင်္ဂလိပ်သင်ခန်းစာဖြစ်ပါလိမ့်ရှင
်ဒီတွင်ပါ English American Style Canada မှာအီးပြားလို့ဒီပြရတဲ့ skin ကိုခြေကနေ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း to have thin skin
ကိုတင်ပြပေးမှာဖြစ်ပါတယ်ဒီအသုံးကိုလက်ရှိ Democrat Party ရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တည်ကြားနေသူ Hillary Clinton ကသူ့ပြိုင်ဘက်ဖြစ်တဲ့ Republican က Donald Trump ကိုခုလိုဝေဖန်ပြောဆိုခဲ့တာပါ
It's not hard to imagine Donald Trump leading us into a warjust because somebody got under his very thin skin
Donald Trump လူစားမျိုးဟာနင်းနေမှတိခန့်စိတ်မရှိတဲ့အတွက်သူတခုခုမကြိုက်တန်နဲ့စစ်တောင်ကြီးညာပြည့်မဲ့လူစားမျိုးဖြစ်တယ်ဆိုတာလူတွေနဲ့တွေးကြည့်နိုင်ပါတယ်လို့ Hillary Clinton ကနိုင်ငံရေး policy နဲ့ပတ်သက်လို့သူ့ရဲ့မဲဆွယ်မိကွန်းမှာမကြမီကပြောခဲ့တာဖြစ်ပါတယ် Donald Trump ကသူ့ကိုဝေဖန်တဲ့သူတွေကိုတစ်ချက်မှမခံပဲပြန်ပက်ပြန်ရန်တွေးတတ်တာကြောင့်အခုလို thin skin ရေလို့ Clinton ကရည်ညွှန်းအသုံးပြုပြီးသူ့ကိုဝေဖန်လိုက်တာဖြစ်ပါတယ်။ဒီသုံးရဲ့စာလုံးပေါင်းကတော့ TO2 HAVE have to have ကရှိတာ THIN thin ကပါလွှာတာ SKIN skin ကအရေးပြဆိုတော့စစ်ကုခုရဲ့တဲ့ရိုက်ဒီဘေကတော့ ပါလှတဲ့အရေးပြားဖြစ်ပါတယ်။အရေးပြားပါလှတယ်ဆိုကြတဲ့ကခဏရေတိတ်မရှိတာကတော့ထင်ရှားတာဖြစ်ပါတယ်။ဒါကြောင့်လေ EDM ဆိုတဲ့ဒုပိုက်အသေးပဲကကိုယ့်အပေါ်ဝေဖန်ပြောဆိုခဲ့ရဲ့မှုတွေကိုနည်းနည်းလေးမှခဏရေမရှိတာတီးခဏနိုင်စိတ်မရှိတာလှုပ်ခနဲဆိုပြန်ပြီးပြောတတ်တာဘာဆိုမှတီးမခံတတ်ဘူးစသဖြင့်ကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်းစကားမှာဆိုရင်တော့ထစ်ခနဲဆိုပြန်ပြောလို့ရှိတာစိတ်ကလက်တစ်စပဲရှိတာစသဖြင့်ကို thin skin ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe gets angry very easily. He's thin skinned.
Joe ကတိတ်ကိုဒေါသထွက်လွယ်တယ်။ကဲ့ရဲ့ပြောဆိုဝေဖန်မှုတွေကိုသူနည်းနည်းလေးမှတိခန့်ကြီးစိတ်မရှိဘူးလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Joe gets angry very easily. He's very thin-skinned.
Selectin pya pi ma ga ro soso ga tong nong mu ne san chi ne
to have thick skin.
Phit ba de. Sa long bang wa TO2 HIV to have ga shi da. THICK thick ga tu ra. SKIN skin ga a ye pya so ro zuk zuk hu ne dai ya de be ga ro tu de a ye pya shi da bo.အရေးပြားထူတဲ့ဆိုကြတဲ့ကခန္ဓာရည်ရှိတယ်ဆိုတာကတော့ထင်ရှားပါတယ်။ Thick skin ကဘာပြောပြောအပြောခံတာကျမတို့မြန်မာမှာခံရပေါင်းများလို့အရေးထူးနေပြီးဘယ်သူဘာပြောပြောဂရုမစိုက်ဘူးစိတ်ထိခိုက်မှုမရှိဘူးမခံမရနိုင်ဖြစ်တာမျိုးမရှိဘူးကိုဆိုလိုတာဖြစ်ပါတယ်။ဒီဆုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe, our manager, is thick-skinned.He does whatever he wants and couldn't care less what others think.
Chinoro manager Joe ga aye thu ni bi. Tu lou chin na, tu lou pi, be tu ba pyo pyo khyu ma sai phu lo de be ya ba di. U ma go naw ta kha o lila chi cha ya au ma.
Joe, our manager is thick-skinned. He does whatever he wants and couldn't care less what others think.
Ku naw song tin pya pi ma ga ro
To get under one's skin.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 GET get UNDER under to get under ကအောက်ကိုရောက်သွားတာ ONE apostrophe S ones ကတူတယောက်ရဲ့ SKIN skin ကအရေးပြားဆိုတော့စကုခုရဲ့တဲ့ဒီပဲကတော့လူတူတယောက်ရဲ့အရေးပြားအောက်ကိုရောက်သွားတာဖြစ်ပါတယ်။ဒီအကြောင်းရဲ့ idiom အတိပဲကတခုခုဟာလူတူးတယောက်တွေစိတ်အနှောက်အယှက်ဖြစ်စေတာစိတ်တူစေတာမခံကြည့်မခံတာဖြစ်စေတာကိုဆလိုတာဖြစ်ပါလေဒီတော့နေပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Just ignore him. Don't let his jokes get under your skin.
သူကိုဥပိ္ပခာပြုထားစမ်းပါ तू နောက်တာတွေကြောင့်စိတ်ထဲမှာမခံကြည့်မခံတာမဖြစ်နဲ့လို့ဒီပေးရပါလေဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Just ignore him.Don't let his jokes get under your skin.
ဒီတင်ပါ skin ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to have thin skin, to have thick skin, to get under one's skin.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေညခင်း၁နာရီထိတစ်ချိန်ပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်သလို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၆ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ2016ခုနှစ်ဇွန်လ10ရက်တနေ့12ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line 2 meter 24 32နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနှาศင်နိုင်ကြပါတယ်အခုဒုတိယပိုင်း나ယူရအတွင်မှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့စင်ကာပူနဲ့မြန်မာကြားရက်ပေါင်း30ဗီဇာကြိုတင်ယူစရာမလိုပဲသွားလာခွင့်ပြုလိုက်တာဟာဘယ်နိုင်ငံအတွက်ပို့ပြီးတော့အကျိုးဖြစ်ထွန်းနိုင်တယ်လဲဆိုတာကိုဆွေးနွေးထားတာနှาศင်ကြရဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြပေးသွားမှာပါကုန်ထုတ်လုပ်မှုလောက်ခလာစားကြဆင်းမှုတွေနဲ့အတူကမ္ဘာတလွှာမညီမျှမှုတွေကြီးထွားလာတာကြောင့်နိုင်ငံတကာကုန်သွယ်ရေးပေါ်အတားအဆီးဖြစ်လာစေလိမ့်မယ်လို့ကုလသမဂ္ဂအကြီးအကဲအရှိတဦးကသတိပေးလိုက်ပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာဇူလိုင်လတည်းကျင်းပမဲ့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာ14ချိန်မြောက်ညီလာခံ Antec 14ကျင်းပဖို့ရှိနေတဲ့အချိန်မှာအခုလိုပြောဆိုချက်ထွက်ပေါ်လာတာပါ။ဂျနီဗာမြို့ Antec ရုံးချုပ်ကနေပြီးတော့ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုမတ်တင်ကြီးထိုက်ကပြောပြပါမယ်ရှင်။
အာရှဒေသဟာစီးပွားရေးအကောင်းဆုံးအနေအထားမှာရှိနေစေဖြစ်သလိုကမ္ဘာစီးပွားရေးအနေအချင်းတက်လာတဲ့အပေါ်တခြားဒေသတွေကအကျိုးအမြတ်တွေခံစားနေရချိန်မှာမကြသေးခင်ကစီးပွားရေးအကောင်းလာတဲ့အာဖရိကတိုက်မှာတော့ဒီနှစ်ပိုင်းတည်းအတွင်းတိုးတက်မှုတွေရနိုင်တယ်ဆိုတဲ့အကောင်းမြင်မျှော်လင့်ထားတာတွေမှေးမိန်သွားခဲ့တယ်လို့အန်တက်ရဲ့အထွေထွေအတွင်းရေးမှူးမူကီရှာကီတူရီကပြောဆိုလိုက်တာဖြစ်ပါတယ်ဖွံ့ဖြိုးမှုနှေးကွေးလာတာနဲ့အမျှအဓိကအဖြစ်စီးပွားရေးမှာတိုးတက်မှုတွေရပ်တန့်နေတယ်လို့လည်းသူကပြောပါတယ်။အလို့ကန်တွေရောချလာပြီးအကျွေးထူလာတာကြောင့်အာဖရိကတိုက်တောင်ပိုင်းဒေသမှာနှစ်ပေါင်း80အတွင်းစီးပွားရေးအရရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်စေခဲ့တယ်လို့လည်းသူကပြောပါတယ
်။ In the developed world we're seeing a number of things. One, the growing unpopularity of international trade.
ကိုယိုဝိနိုင်ငံတွေမှာဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းအရာတွေအတော်များများတွေ့လာရပါတယ်။နိုင်ငံတကာကုန်သွယ်ရေးကုလူဆက်ဆံမှုကိုမကြိုက်တာတွေများလာပါတယ်။သူသဖြင့်အမေရိကန်ပြည်ထောင်စုအတွင်းကအဓိကပါတီကြီးတွေအားလုံးကနိုင်ငံတကာကုလူဆက်ဆံမှုကိုမကြိုက်ကြပါဘူး။ဖွံ့ဖြိုးမှုနှေးကွေးလာတဲ့စိန်ခေါ်မှုတွေကဆိုရင်ကြောက်ရွံ့မှုပုံစံတွေစီကိုဥတီသွားစေပါတယ်။ဥရောပတိုက်မှာအရှေ့အလယ်ပိုင်းနဲ့အာဖရိကတောင်ပိုင်းကရွှေပြောင်းအခြေချသူတွေနဲ့ပတ်သက်ပြီးဆိုရင်မှုတွေကိုလည်းတွေ့ရပါတယ်။
ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့ကြီးကြပ်မှုနဲ့2000ခုနှစ်ကကျင်းပခဲ့တဲ့ဒိုဟာကုန်သွယ်ရေးဆွေးနွေးပွဲဟာလည်းရှင်းမတိုးနောက်မဆုတ်သာအခြေအနေမှာရှိနေစေဖြစ်တယ်လို့လည်းမစ္စတာဂီတူရီကပြောပါတယ်။ပြည်တွင်းဆိုင်ပြည်ရေးလုပ်ငန်းတွေမှာအစိုးရကတစိတပိုင်းကြက်ခံပေးတာလို့အခက်အခဲတွေကိုဘက်ပေါင်းစုံကဝိုင်းဝန်းဆောင်ရွက်မှုတွေနဲ့ဖြေရှင်းနိုင်မယ်ဆိုတော့အကောင်းမြင်မျှော်လင့်ချက်တွေလည်းနှဲလာတယ်လို့သူကပြောပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့ကြီးကြပ်မှုအောက်မှာရှိနေစေဖြစ်တဲ့ဒိုဟာဆွေးနွေးပွဲရဲ့မပြေလည်သေးတဲ့ကိစ္စတွေဟာလည်းဇူလိုင်လတဲ့ကျင်းပမယ်အန်တက်ညီလာခံမှာလည်းဖြေရှင်းနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ
်။ We come back to the reality that we can raise the question of how can we breathe new
မေကွန်းတွေထောက်အောင်လည်းတွေ့အခြေအနေကိုတကြောပြန်ရောက်လာပါတယ်။နိုင်ငံတကာကုန်သွယ်ရေးပိုင်းမှာဖွံ့ဖြိုးလာစေဖို့တက်ရှုချောင်းအောင်ဘလို့လုပ်ကြမလဲအလုံးခံစားခွင့်ရှိမဲ့သာယာဝါပြောမှုတွေနဲ့ခြားသူတွေလည်းအခွင့်အလမ်းတည်ရရှိလာအောင်နိုင်ငံတကာမှာဈေးနှုန်းအပြင်ပြိုင်ဆိုင်ဖြစ်နေတဲ့နေရာမှာအရေးသွေးရှိတဲ့ကုန်ပစ္စည်းတွေကိုဘလို့မျိုးပုံမရရှိနိုင်မလဲဆိုတာတွေကိုတွန်းအားပေးနိုင်အောင်နိုင်ငံတကာကုန်သွယ်မှုတွေကိုဘလို့ပြန်အသက်သွင်းကြမလဲဆိုတာတွေပဲဖြစ်ပါတယ
်ဒီကိစ္စတွေကတော့အကျယ်တဝင့်ဆွေးနွေးရမှာဖြစ်တယ်လို့လည်းအန်တက်ရဲ့အတွင်းရေးမှူးချုပ်မစ္စတာဂီတူရီကပြောပါတယ်အန်တက်ညီလာခံကတော့ဒီလိုကိစ္စရက်တွေအပြင်တခြားခက်ခဲတဲ့အငင်းပွားပွဲဖြစ်နေတဲ့ကိစ္စရက်တွေကိုနိုင်ငံရေးခန်းစားချက်တွေရှေ့တန်းမတင်ပဲဆွေးနွေးနိုင်မဲ့နေရာတစ်ခုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်
။မတင်ကြီးထိုက်ပြပြသွားတာပါရှင်။အခုတော့စနေနေ့ညကဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ပြန်လည်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ကမကထပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမွန်ကအခုကြီးတင်ဆက်ပေးထားပါတယ်။နားဆင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ2016ခုနှစ်ဒီဇင်ဘာလတရနေ့ကျရင်တော့မြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့လူတွေဟာအာဆီယံဒေသတွင်းကစင်ကာပူနိုင်ငံကိုသွားတဲ့အခါမှာဗီဇာကြိုတင်ယူစရာမလိုတော့ဘဲနဲ့ရက်30အထိနေထိုင်ခွင့်ရဖို့နှစ်ဖက်အစိုးရကြားသဘောတူထားကြပါတယ်အသေးစိတ်အချက်လက်တွေတော့ကျွန်တော်တို့အခုချိန်ထိမသိရသေးပါဘူးဆိုတော့အဲ့ဒီလိုမျိုးမြန်မာနိုင်ငံကလူတွေတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်သူတွေစင်ကာပူသွားရင်ဗီဇာယူစရာမလိုဘဲနဲ့ရက်30ဗီဇာရမယ် ချက်30နေထိုင်ခွင့်ရမယ်စင်ကာပူကလူတွေလည်းမြန်မာနိုင်ငံကိုလည်းချက်30နေထိုင်ခွင့်ရမယ်အဲ့လိုအလားဗီဇာယူစရာမလိုဘဲနဲ့အပြန်အလှန်သွားလာနေထိုင်ခွင့်လက်ပတ်ခွင့်ရတာဟာမြန်မာနိုင်ငံနဲ့စင်ကာပူကြားမှာဘယ်သူအတွက်ကပို့ပြီးတော့အကျိုးရှိမလဲတခါမြန်မာနိုင်ငံဆိုတာကစင်ကာပူလောက်မတို့တဘူးစင်ကာပူလောက်မချမ်းသာဘူးမြန်မာနိုင်ငံသားတွေစင်ကာပူမှာအများကြီးအလုပ်သွားလုပ်နေကြတယ်လို့နောက်ထပ်သွားလုပ်ချင်သူတွေလည်းအများကြီးပါဆိုတော့ကမြန်မာနိုင်ငံသားတွေနဲ့ဒီပေါ်ကနေပြီးတော့ဘယ်လိုမျိုးအကျိုးကျေးဇူးအခွင့်အလမ်းတွေရမလဲအဲ့ဒီအခွင့်အလမ်းတွေနဲ့အတူတူဘာတွေကိုများသတိထားဖို့လိုမလဲဒါတွေကျွန်တော်တို့ဆွေးနွေးကြဖို့ပါဘယ်နိုင်ဆွေးနွေးပေးဖို့အတွက်စင်ကာပူနိုင်ငံမှာလက်ရှိနေထိုင်နေကြတဲ့တူဦးကဆိုရင်စင်ကာပူနိုင်ငံမှာနှစ်20လောက်နေထိုင်တာနှစ်20လောက်ကြာလာပြီဖြစ်ပြီးတော့စင်ကာပူရောက်မြန်မာနိုင်ငံသားတွေအတွက်လူမှုရေးနဲ့ပြဟိတလုပ်ငန်းတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ဥတ္တမောင်ဝင်းကိုဖိတ်ခေါ်ထားပါတယ်။နောက်တူးကလည်းပဲစင်ကာပူမှာစာလုံးဆိုတဲ့ website တစ်ခုဖွင့်ပြီးတော့စင်ကာပူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေအချိန်နဲ့အကြောင်းချင်းရအစုံလင်းကိုပြည့်စုံတင်ပေးနေသူကိုအောင်ဝင်းတို့သူတို့နှူးကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဥတ္တမောင်ဝင်းခင်ဗျာဥတ္တမောင်ဝင်းဒီသတင်းကိုကြားပြီးတဲ့အချိန်မှာဒီကိစ္စကတော့မြန်မာနိုင်ငံအတွက်ပေါ့လေမြန်မာနိုင်ငံအတွက်သိတ်ကောင်းတဲ့ကိစ္စပဲလို့များဥတ္တမောင်ဝင်းစိတ်ထဲမှာဖြစ်မိပါသလားခင်ဗျ။
ကျွန်တော်အမြင်ကတော့အေးဒီလိုဗီဇာဖိတ်လို့ရတဲ့ဥစ္စာကတော့အဲကောင်းတယ်လို့ပဲကျွန်တော်ပြောရမှာပေါ့လေဘာလို့လဲဆိုလို့ရှိရင်ဒါဒီလိုဗီဇာပေးတဲ့ဥစ္စာဗီဇာ extension ပေါ့လေ arrival visa ပေါ့ပြီးတဲ့ဥစ္စာဟိုးလွန်ခဲ့တဲ့2020တော့1994ဆိုရင်ကျွန်တော်တို့အဲ့လိုပဲဒီလိုပဲလာလို့ရတယ်နောက်ပိုင်းကြတဲ့အခါကျတော့95လောက်နောက်ပိုင်းကြတဲ့အခါကျတော့လာတဲ့လူတွေကဒီမှာအလုပ်စားရှာ overstay တွေများသွားတဲ့အခါကျတော့သူကလေပြီးတော့အဲ့လိုကန့်သတ်မှုတွေဖြစ်လာပြီးတော့ဗီဇာလျှောက်ပြီးမှလာတဲ့ဥစ္စာတွေဖြစ်သွားခဲ့တယ်ပေါ့လေအဲ့တော့ဗာပြီကျွန်တော်တို့နေပေါ်မနိုင်ငံနေနေမြန်မာနိုင်ငံသားတွေနေရပါလေဒီလိုအလွယ်တကူလာနိုင်တယ်ဒီမှာလာပြီးတော့ခုနကပြောလို့လှုပ်ရှားမယ်ဆိုတာပေါ့နော်ဒါနည်းတော့သတိထားရမှာပေါ့လေဗာပြီကျွန်တော်တို့အတွက်ကတော့စီဝိုင်းလှုပ်ရှင်နေဆိုလို့ရှိရင်လည်းဗာတောင်းဘူးသူကရှားဖို့အတွက်ဟုတ်လေအဲ့ဒါလာမယ်ဆိုလို့အလွယ်တကူလာလို့ရမယ်စေးတာကုမယ်ဆိုလဲစေးတာကုလို့ရမယ်ဆိုတဲ့အတွက်ကြောင့်ဗာပြီဟိုအပမေတ္တာလူကျန်းသားတွေအတွက်ကတော့ကျွန်တော်တို့ဒီအမလူတွေအတွက်ကတော့ဗီဇာဖွင့်ပေးလိုက်တဲ့အတွက်မတန်လေးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးတမောင်မင်းခင်ဗျာနောက်ပိုင်းမှာလည်းကျွန်တော်တို့ဘာတွေများသတိထားဖို့လိုမလဲဆိုတာလေးဆက်ဆွေးနွေးကြသေးတာပေါ့ဆိုတော့ကိုအောင်ဝင်းထုတ်ကရောကိုအောင်ဝင်းထုတ်ကဒါစင်ကာပူကိုလာမဲ့လူတွေစင်ကာပူမှာရှိတဲ့လူတွေမြန်မာနိုင်ငံသားတွေစင်ကာပူကြောင့်သိကျင်တဲ့လူတွေတရင်အချက်လက်တွေတင်ပေးနေတယ်ဆိုတော့အခုလိုမျိုးဗီဇာကင်းလို့ခွင့်ဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်လို့ကြားတဲ့အချိန်မှာကိုအောင်ဝင်းထုတ်ကရောဒါတိတ်ကောင်းတာပဲလို့ယူဆမိသလား
ဟုတ်ကဲ့ကျွန်တော်လည်းဆရာဦးတမဝင်းယူဆတယ်လို့ပဲအထက်တူပဲယူဆပါတယ်ခင်ဗျာကျွန်တော်နိုင်ငံသားဒီမြန်မာနိုင်ငံသား2,000လောက်စင်ကာပူမှာအလုပ်လာလုပ်နေကြပါတယ်သူတို့ရဲ့ဆွေမျိုးသားချင်းတွေအလဲပတ်လာကြတာပဲဖြစ်ဖြစ်ဒါမှမဟုတ်ဆေးလာကုကြတာကျောင်းကိစ္စဆုံးဆန်းကြတာအဲ့ဒီအကျိုးတွေလုပ်ကြတာတွက်ကတော့ဗီဇာမလိုဘူးလာလို့ရတယ်ဆိုတော့အများကြီးကျွန်တော်နိုင်ငံသားတွေအတွက်အကျိုးဖြစ်တော့နိုင်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တစ်ဆက်တည်းပဲဆွေးနွေးမဲ့သူတွေကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်တူကတော့ရန်ကုန်မြို့ကဒေါ်ဆူဆွေအေးပါအန်တီဆွေလို့ကျွန်တော်တို့ကခေါ်ပါတယ်အန်တီဆွေအန်တီဆွေကိုယ်တိုင်လည်းပဲစင်ကာပူမှာနေထိုင်ခဲ့ဘူးပါတယ်ဟလာစင်ကာပူနဲ့လည်းအဆက်ဆံအသွားအလာရှိပါတယ်အန်တီဆွေကရောအခုလိုမျိုးဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်ဆိုတဲ့အပေါ်မှာအန်တီဆွေဘယ်လိုမြင်ပါသလဲခင်ဗျက
ဲကောင်းတယ်လို့မြင်ပါတယ်တူတူတော်လေးအဆင်ပြေသွားတယ်ပေါ့လေဒါမဲ့လို့ခုနကဦးတမဝင်းပြောသူပဲကျွန်မဟိုပါဆိုအဟောင်းလေးတွေပြန်ကြည့်ရော်လေ97ဒီဇင်ဘာကြည့်ရော်သူကအဲဗီဇာကင်းလွတ်ခွင့်ပေးခဲ့တယ
်ဟုတ်ကဲ့
အဲဗီဇာကင်းလွတ်ခွင့်ပေးခဲ့ပြီးတော့ဝင်တဲ့လူတွေကခုနဟိုဥတ္တမဝင်ပြောသလိုပါပဲ upper middle class မဟုတ်ဖိနေအလုရှာတဲ့လူတွေပေါ့စုပြုံပြီးတင်းနေညာတစည်းထဲမှာပါလာတဲ့ခါမှာလူ150တန်ရာလောက်ပေါ့တနေ့ကိုပါလာတဲ့ခါမှာသူကတစ်ခါလေးကြာရင်အဲလူတွေအားလုံးကိုစုပြီးပြန်လွတ်တာမျိုးပေါ့နော်အဲ့လိုမျိုးတွေဟိုကျွန်မတို့ကျေတွေ့ကြရတယ်လေအဲ့ဒီအတွက်လည်းစိတ်ပူပါတယ်ဘာလို့ဒီကခလေးတွေကလည်းဟိုအလုပ်လုပ်ကျင်တော့သွားကျင်ကြတာပေါ့လေဟိုဘုံမတိဘာမတိနဲ့လက်မရောင်းရပြီးရောဆိုပြီးတော့လွတ်တဲ့လူကလည်းလွတ်ပေးလိုက်မှာပဲဒါမဲ့လို့အဲ့လိုမျိုးတွေတင်ရလာရင်အကုန်လုံးတွေ့နေတာပါအဲ့အဲ့လိုဇမားတော့ထင်တယ်နိ
ဟုတ်ကဲ့အန်တီဆွေလိုင်းမန်ဒီပါခင်ဗျာကျွန်တော်တို့ထပ်ဆွေးနွေးဖို့ပေါ်လာပါလိမ့်မယ်ဆိုတော့ဥတ္တမောင်ဝင်ခင်ဗျာအခုအန်တီဆွေကလည်းပဲဥတ္တမောင်ဝင်ပြောတဲ့ဟာပေါ်မှာမူတည်ပြီးတော့ဆွေးနွေးသွားပါတယ်အဲ့လိုလွန်ခဲ့တဲ့နှစ်20ကျော်ကလူမျိုးမြန်မာနိုင်ငံသားတွေကအသေးအံပြီပထွက်ပြီးတော့အလုရှာကြစင်ကာပူကလည်းပဲမြန်မာနိုင်ငံသားတွေအတွက်တော့အဲ့ဒီအချိန်ကရွှေနိုင်ငံသားတွေအတွက်ရွှေထက်ကောင်းတဲ့နိုင်ငံတစ်ခုလို့တော့မှပြောကြတဲ့နိုင်ငံတစ်ခုပေါ့လေသွားကျင်လိုက်ကြတာမှရုံရုံသွားကြတာပါပဲအဲ့ဒီလိုအခြေအနေမျိုးအခုကျွန်တော်တို့ဒီနေ့ခေတ်ဒီနေ့အခါမှာရောပြန်ကြုံရနိုင်သေးသလားဦးတမောင်ဝင
်အခုအခြေလက်ငယ်အခြေအနေမှာတော့ကျွန်တော်ကတော့ဘူဇရောစေအခြေအနေဆိုတော့ကျုံနေရအောင်မယ်လို့ပဲကျွန်တော်ယူဆရတယ်ယူဆရတယ်လေဘာလို့ကျွန်တော်တို့နိုင်ငံကအခုမှဒီမက်ဆာမှစပြီးတော့ကျွန်တော်တို့လိုချင်တဲ့အစိုးရဖြစ်လာပြီးတော့အခုမှအကောင်ပြန်ပြီးတော့လုတ်ကင်ခွင်လန်းနေပေါ်အောင်ပြင်ဖြစ်အောင်စပြီးတော့လုတ်ခါစပဲရှိသေးတဲ့ခါကျတော့အကုန်လုံးလည်း အလုံးမပေးနိုင်သေးဘူးပေါ့လေအဲ့ဒီအခါကျတော့ဒီလိုအချိန်မျိုးတော့ကျွန်တော်ကြုံတွေ့ရမှာပဲလို့ကျွန်တော်ယူဆပါယူဆနောက်ပြီးတော့ခါကျတော့ကျွန်တော်အခုဒီမှာအခုတစ်နှစ်လောက်ရှိပြီပေါ့လေဒီမှာတတိထားပြင်နေတာဘာလဲဆိုလို့ရှိရင်ဒီဟိုအင်ငွေလို့မဲ့ခလေးမလေးဒီဟိုကြောက်လာတာတင်းတစ်ချပူပူပူပူများများလာတယ်လေအဲ့တော့ဒီလိုဒီစားဖွင့်လာလိုက်ချိန်ကြလို့ရှိရင်လေအဲ့လိုလုတ်လာရှာမဲ့လူတွေပို့ပြီးတော့များလာလိမ့်မယ်လို့တော့ကျွန်တော်တော့ယူဆသေးတယ်လေ
ဟုတ်ကဲ့ကိုအောင်ဝင်းထဆိုတော့စင်ကာပူဆိုတာကလည်းပဲပြောရရင်တော့ကမ္ဘာလုံးနဲ့ချီပြီးတော့လုပ်နေတဲ့နိုင်ငံမြန်မာနိုင်ငံနဲ့နှစ်ပေါင်းများစွာစောပြီးတော့ကမ္ဘာနဲ့ဆက်ဆံလာတဲ့နိုင်ငံကမ္ဘာအကြောင်းကိုနှောကြည့်နေအောင်သိတဲ့နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံလည်းနဲ့ပတ်သက်ပြီးတော့လည်းအတော်များများသိထားပြီးသားနိုင်ငံစင်ကာပူကအခုနကျွန်တော်တို့ပြောခဲ့တဲ့အခြေအနေမျိုးတွေကိုတွက်ထားပြီးသားဖြစ်မှာပဲဆိုတော့သူတို့ဘက်ကဘာတွေလှုပ်လာနိုင်လဲစင်ကာပူဘက်ကအဲ့ဒါတွေကိုကြိုတင်ပြင်ဆင်ကာကွယ်နေနေတယ်ဘာတွေများလှုပ်လာနိုင်တယ်လဲကိုကို
ဟုတ်ကဲ့သူတို့မှာစာဝယ်ထားပြီးသားပါအဲကျွန်တော်တို့ဒီ ICA officer လို့ခေါ်တဲ့ဒီလာဝကအရာရှိတွေကအရန် fully authority ရှိပါတယ်ကျွန်တော်တို့ဒီဗီဇာမြန်မာနိုင်ငံမှာရန်ကုန်မြို့မှာရှိတဲ့စင်ကာပူတန်ရုံးကထုတ်ပေးလိုက်တဲ့ဗီဇာကိုခြင်ပြီးဝင်လာတာပဲဖြစ်ဖြစ်အဲဒီ online ကနေပြီးတော့ visa လျှောက်ပြီးဝင်လာတာပဲဖြစ်ဖြစ်နောက်ဆုံးဒီဒါကအလို့သမားဝင်ကြီးဌာနစင်ကာပူအလို့သမားဝင်ကြီးဌာနထုတ်ပေးလိုက်တဲ့စာရပြီးတော့ဝင်လာတာပဲဖြစ်ဖြစ်ဒီ immigration officer ကနေပြီးတော့ညင်းပယ်ပိုင်ခွင့်သူ့မှာ fully authority ရှိပါတယ်အဲ့ဒါတော့သူတို့ရဲ့ပြင်ဆင်ထားတဲ့ထူးခြားတဲ့အချက်တစ်ချက်ပါဘလို့အခါမျိုးတွေကြာရင်သူကညင်းပယ်တယ်ဆိုလို့ရှိရင်လှုပ်လာရှာတဲ့လူမျိုးတွေနောက်ဒုတိယတစ်ချက်ကနိုင်ငံတော်ရဲ့လုံခြုံရေးကိုအနေပြုနိုင်တယ်လို့သူကထင်မြင်ယူဆတဲ့လူမျိုးတွေနောက်ဆုံးတစ်ချက်ကတော့ဒီ immigration officer ကမေးတဲ့မေးခွန်းတွေကိုကောင်းကောင်းမမဖြေဘူးပေါ့ cooperation မရှိတဲ့လူမျိုးတွေကို immigration officer လာဝကအရာရှိအနေနဲ့ပြန်လွှတ်ပိုင်ခွင့်ရှိပါတယ်ဟိုပြည်ဝင်ခွင့်ကိုညင်းပယ်ပိုင်ခွင့်ရှိပါတယ်ကျွန်တော်ကြုံရဘူးပါတယ်ဒီဟိုပါပေါ့ကျွန်တော်ရှိမှာပဲဒီIndonesia နိုင်ငံကလာတဲ့လူတွေကို3-4ယောက်ပေါ့လို့ချက်ချင်းပြန်ပို့တာတွေကျွန်တော်တွေ့ဘူးပါတယ်Indonesia နိုင်ငံဆိုလည်းပြည်ဝင်ခွင့်ဗီဇာမလိုပါဘူးသူကတည်းရဲ့ visa free country ပါစင်ကာပူနဲ့ကအဲ့လိုလူမျိုးတွေကိုတော့မှဒီလိုမျိုးလုပ်ပါရဲ့ခင်ဗျအဲ့တော့ကျွန်တော်မြန်မာနိုင်ငံအတွက်ကတော့သူတို့အနေနဲ့အများကြီးပြင်ဆင်ထားပြီးသားပါဘာမှသူထူးခြားပြင်ဆင်စရာလည်းမရှိပါဘူ
းနောက်တစ်ခုကကျွန်တော်တို့ကိုအောင်အောင်တိုက်ကိုအောင်တိုက်ကတော့လက်ရှိမှာကိုပဲသူကခီးသွွားလုပ်ငန်းပေါ့လေအုပ်စုလိုက်အဖွဲ့လိုက်ခီးသွွားလုပ်ငန်းတွေကိုတာဝန်ခံစီစဉ်ပေးနေသူတူဖြစ်ပါတယ်အဲစင်ကာပူနဲ့ပတ်သက်လို့လည်းပဲသူတို့လုပ်ဖို့စီစဉ်ရှိတယ်လို့ကျွန်တော်အဲ့လိုသိထားပါတယ်ကိုအောင်တိုက်တို့အတွက်ကြတော့အခုလိုမျိုးစင်ကာပူကိုသွားလို့ရမယ်ဆိုတဲ့အခြေအနေကစီးပို့ဒီခီးသွွားလုပ်ငန်းရှင်တွေအတွက်ကတော့ဒါသတင်းကောင်းပေါ့နော
်ဟုတ်ဒါကဒီကျွန်တော်တို့တော့သတင်းကောင်းပါပဲနိုင်ငံဒီလိုမျိုးဒီကကျွန်တော်ကဆိုတော့ကျွန်တော်တို့အားလုံးနှစ်နိုင်ငံပြည်သူတွေအတွက်တော့စူးစူးကြဒီဝင်လာပြန်ဖြစ်တယ်ဆိုတော့သူတို့ကသူတို့ကဒီဧည့်တွေအများကြီးညှော်နေတယ်ဒီလားဒီပဲကျွန်တော်မြန်မာနိုင်ငံသားတွေကဒီတူတူတမန်ပေါ့ဗျာထက်ထက်တမန်ပေါ့ဒီစင်ကာပူနိုင်ငံကိုကျွန်တော်တို့ကတခြားနိုင်ငံများလိုပဲဘန်းဒီကြီးတူအဲ့လိုမျိုးတော်လေခွင့်ရတယ်ဆိုတော့အင်္ဂလန်ကောင်းပါတယ်ဆိုတော့သူတို့စင်ကာပူနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုလာကြတာလည်းအများကြီးရှိပါတယ်သူတို့မှလည်းအားကြီးပေါ့ဒီကကျွန်တော်မြန်မာနိုင်ငံကမှသူတို့ရဲ့ခွင့်ရပုံမှာမူတည်ပြီးတော့ဝလာနေတာလည်းရှိပါတယ်။တခြားအပီကတခါတခါကြာနေဒီဆန်ကြာတာလည်းရှိတယ်။အခုကျတော့သူတို့ခွင့်ရပုံမှာမူတည်ပြီးတော့မြန်မာနိုင်ငံကိုလာနေလို့လည်းလေတူရပါတယ်ဆိုတဲ့အတွက်ကြောင့်မြန်မာနိုင်ငံမှာဒီခီးသွားလုပ်ငန်းနဲ့ဆက်နေနေတဲ့တခြားဒီလုပ်ငန်းတွေလည်းစထုံးလာနေတယ်။အခြေခံလူတန်းကလည်းထိုင်လျောက်ဒီအောင်ကျွန်တော်
ကျွန်တော်ဒီနေရာမှာခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်စီမှာပေါ်တဲ့မိကုန်းတစ်ခုကဘာလဲဆိုတော့စင်ကာပူဆိုတာကတကမ္ဘာလုံးနဲ့ဆက်ဆံနေတဲ့နိုင်ငံတကမ္ဘာလုံးကကမ္ဘာလက်ခီးတွေတွေလာနေတဲ့နိုင်ငံဟိုတွားတဲ့လူတွေလည်းအများကြီးပေါ့နော်ကမ္ဘာတဝန်းကလူတွေတွားဆိုတော့မြန်မာနိုင်ငံကနိုင်ငံဂျာတာခီးတော့မြန်မာနိုင်ငံဂျာတာပေါ့လို့မြန်မာနိုင်ငံကနေပြီးတော့စင်ကာပူလာမဲ့ခီးသွွားဧည့်သည်ကသူတို့အများကြီးမရှိသလိုဝင်ငွေလည်းအများကြီးရမဲ့ခီးသွွားဧည့်သည်မျိုးစားတော့မဟုတ်ပါဘူးဆိုတော့ဟိုမြန်မာနိုင်ငံကခီးသွွားဧည့်သည်တွေကိုလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စင်ကာပူကဒီလိုလုပ်တယ်လို့ယူဆမယ်ဆိုရင်မှန်ပါမလားခင်ဗ
ျဆိုတော့ကျွန်တော်မြင်တာကတော့เนาะဒီဘယ်သူတို့ဆိုဒီပေါ့ဒီစင်ကာပူဆိုရကစဉ်းစားရနေမှာသူတက်ကလည်းသူစဉ်းစားပါတယ်ဆိုတော့ဒီတလအနေနဲ့တော့သူတို့ဒီပေါ့เนาะကျွန်တော်မြင်တာကတော့မြန်မာနိုင်ငံမှာလည်းပဲဒီပေါ့တောင်းနေတဲ့လူတန်းစားရှိရတယ်လေခီးသွားမယ်ခီးသွားလို့လည်းမကောင်းဘူးကျွန်တော်တို့ဒီစေတင်ရအလားစီနေပတ်သက်တဲ့အလားစကူတာမှုကြီးတော့ shopping ထပ်တော်ကြီးနောက်တခြားဒီလေးပါးစရာကြီးနောက်ပညာရေးကိစ္စတွေတခြားကိစ္စတွေအားလုံးက ဟိုချမ်းချမှုမရှိဘဲနဲ့အလွယ်တကူစတော်မှုမင်းနဲ့တွားခြင်းအဖြစ်သူတို့လည်းပဲဝင်းဝင်းအနေနဲ့ပဲသူတို့လည်းတွေ့မယ်လို့ကျွန်တော်ထင်ပါတယ်သူတို့လည်းအကျိုးမြတ်ရပါလိမ့်မယ်သူတို့အကျိုးမြတ်မရဘဲနဲ့တော့ဒီဥစ္စာကိုသူမပေးပါဘူ
းနောက်တစ်
ခုကလည်းပဲကျွန်တော်မြင်တာကဂုဏ်သိက္ခာရှိတဲ့အစိုးရကြီးရဲ့တက်လာတဲ့အခါမှာဒီတာဝန်ယူနိုင်တဲ့အစိုးရကြီးရဲ့တက်လာတဲ့အခါမှာသူတို့ကလည်းအင်တာမောက်မြန်မာနိုင်ငံပေါ်မှာစင်ကာပူနေနဲ့ကမကူရှင်းစဲမြစ်တာလည်းရှိရင်တော့သူတို့နဲ့ပတ်သက်တဲ့အကျိုးစီးပွားတွေလည်းအများကြီးဒါရှိမှာပါရှိလည်းရှိပါတယ်ဒီအတွက်ကြောင့်လည်းသူတို့လာတယ်သူတို့ ministry ဆက်ဆံတယ်အများကြီးလည်းပဲမြန်မာနိုင်ငံနိုင်ငံနဲ့ပတ်သက်ပြီးအညွှန်းချက်ကြီးထားတယ်ဆိုတော့ဒါဆိုလို့ရှိရင်နိုင်ငံနော်နိုင်ငံအနေနဲ့ကအင်တာမောက်ကိုဒါအကျိုးရှိတဲ့အလုံးမလို့သူတို့ကလက်ထံတယ်လို့ဟုတ်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ကိုဝန်သားကျေးဇူးအများကြီးတင်ပါတယ်ဆိုတော့အန်တီဆွေကိုကျွန်တော်မေးခွန်းတစ်ခုမေးစရာရှိတယ်အရင်တော့ဆိုရင
်
မြန်မာနိုင်ငံကပါစပို့ဆောက်တယ်အနီရောင်ပါစပို့ဆောက်တယ်ကျွန်တော်သိတဲ့လို့ဆိုရင်စင်ကာပူကဟလာဒီလောကကောင်တာတွေဝင်သွားတယ်ဆိုတော့ねမြန်မာနိုင်ငံပါစပို့အနီတွေဆိုရင်ဝင်ပေါ့တော့တန်းစီရတယ်ဟိုအဲ့ဒီအထဲကသူကခွဲခြားဆက်ဆံပြီးသွားပြီဆိုရင်မြန်မာနိုင်ငံဆိုတော့ကစင်ကာပူကဘယ်တော့မှစင်ကာပူကလူတွေကမြန်မာနိုင်ငံကိုအထင်မကြီးဘူးမြန်မာနိုင်ငံသားတွေကိုအထင်မကြီးဘူးအားလုံးနဲ့ခြုံပြီးတော့ပြောမယ်ဆိုရင်ဆိုတော့အခုလိုမျိုးအခုအချိန်ကျတော့မြန်မာနိုင်ငံအခြေအနေတွေပြောင်းလဲနေပြီအစိုးရအသေးဖြစ်နေပြီဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အုပ်ချုပ်နေတယ်ဟလာစင်ကာပူဝန်ကြီးချုပ်ကိုယ်တိုင်သွားပြီးတော့တွေ့ရတယ်စကားပြောရတယ်အဲ့ဒီအချိန်လေးအောက်မှာဒီမြန်မာနိုင်ငံကပါစပို့အနီတွေကစင်ကာပူလေဆိပ်မှာနည်းနည်းတော့ဂုဏ်သိက္ခာရှိလာမလို့အန်ဒီဆိုရင်မြင်သလား
ဟောဟုတ်ကဲ့ဟိုနည်းလေးသူကဇမားကြီးရဲ့တတ်တတ်တော့တမ်းမစီရအောင်ဟိုနည်းပေါ့နော်အဲ့လို PR တို့ဟိုနည်းလို့ဆိုရင်ကပ်ပြားရှိတဲ့လူကိုဒက်လိုင်းစီခိုင်းတယ်ကပ်ပြားမရှိတဲ့လူကိုဒက်လိုင်းစီခိုင်းတယ်ပေါ့အဲ့ဒီဆယ်စီတဲ့အချိန်မှာအောက်မှာဗမာလီများဆိုက်လာတယ်ဆိုရင်တော့အဲ့ဒီ line မှာဗမာလီများသွားတာပေါ့ဒါမဲ့လို့တကယ်လို့ဟိုတလုံးလေးတခြားနိုင်ငံသားတွေကြတော့လေသူတို့ကဟိုဗီဇာဖရီနဲ့ဝင်လို့ရတာဟိုအစင်ကဗီဇာဖရီလုတ်ထားတာတွေက180လောက်ရှိရဆိုတာပါဆိုတာအဲ့ခါကျတော့ဗမာတိုင်းလိုမျိုးဖြစ်သွားတာပ
ါဒါ
မဲ့လို့ဟိုအကျန်းရင်းတော့အခုနောက်ပိုင်းပေါ့လေအခုနောက်ပိုင်းမှာတော့တအားကြီးတော့ဟိုချိုးချိုးဖွဲ့ဖွဲ့တော့မဆက်ဆံတော့ဘူ
းဝမ်းသာစရာပါဗျာ
ဟိုဟုတ်ကဲ့နောက်ပြီးတော့ဗမာဟို overstay လို့ပါလို့ပေါ့လေညာဇွေးမှုလို့ပါလို့လည်းပတ်သက်ရင်အဲ့လိုမျိုးအေးအေးယူခါတာတွေပဲလေနောက်ပိုင်းမှာအရန်နေပါတယ်ပေါ့ခုန2000ခုနဲ့မတိုင်ခင်ရဆိုရင်တော့ဟိုထောင်ချတာလို့ဂျိန်နန်လို့ဘာလို့အဲ့လို overstay တွေဟိုဘာတုညာတုတွေပေါ့လေအဲ့လိုမျိုးပြဿနာတွေအရန်ညားတယ်နောက်ပိုင်းမှာတော့သူကဗီဇာကိုလည်းစီစစ်လိုက်တဲ့ခါကျတော့
အဲ့
အဲ့မှာနေသွားတော့လေသူဖြစ်တော့ခုနောက်ပိုင်းမှာတော့တော်တော်လေးဟိုတိတ်တော့ချိုးဖဲတော့မဆက်ဆံတော့မသွားတဲ့လူတွေကလည်းဟိုအင်္ဂလိပ်ကမကြွတဲ့ဒီလူကဝက်ပမင်းနဲ့သွားကြတာ哦နော်ဝက်ပမင်းနဲ့သွားတယ်ဟိုနောက်ပြော့ဟိုအရင်လောက်တော့မဟုတ်တော့သူတို့ပဲပဲလုပ်သွားကြတာပေါ့လေ
ဟုတ်ကဲ့ပါအ
ဲ့ဒီဂျားရီကနေမှလုံးလုံးမဖြေနိုင်ဘူးဆိုရင်တော့လုံးလုံးသူတို့မိသားမှာဘာမှမဖြေနိုင်ဘူးဆိုရင်တော့လေသူတို့ဘက်က
နင်းတော့န
င်းနေပြဿနာရှာမှာပေါ့
ဟုတ်ကဲ့အခုတခါကျွန်တော်ဓာတ်ရိုက်ဆွေးနေမယ်တော့တော်တော်ချင်းလူရဂုံမျိုးကရှင်းနေကြီးဦးကျော်လင်းရှင်းနေကြီးကရောဒီကိစ္စကိုဘယ်လိုယူဆပါသလဲပြောပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကတော့ဗျာဟိုဖွံ့ဖြိုးမှုကြိုးစားနေရတဲ့နိုင်ငံပေါ့သူကတော့တော်ကိုဖွံ့ဖြိုးထားတဲ့နိုင်ငံအခုလိုစင်ကာပူကကျောင်းမဆိုလို့ရှိရင်ကျွန်တော်တို့ကအကြောင်းမျိုးမျိုးနဲ့ငွေကိုခေါ်ချပါဆိုရင်လည်းတတော်ကိုသူကလည်းကရုပ်ပြစ်စင်ရဲ့အကူအညီပေးတဲ့နိုင်ငံကြီးပါအဲ့တော့သူရဲ့စီးပွားရေးတော်တော်ကိုကြိုးစားပါပဲအဲ့တော့သူကတော့ဖွံ့ဖြိုးတိုးတဲ့နေရာတွေရောကျွန်တော်တို့ကသူတို့တွေရဒီလိုဟလာကျွန်တော်ကဗီဇာဖရီနဲ့လာလို့ရလို့ရှိရင်သူတို့တွေစီးပွားရေးဈေးကွက်ကိုဘာပြပို့ပြီးတိုက်ပွဲချေလို့ရတဲ့အကျိုးများရှိပါတယ်ကျွန်တော်တို့ရှိရတော့ဗျာအခုပြည်တွင်းမှာအလုပ်ကင်ရှာပါဖို့နဲ့ဝင်ဝင်မလုံငါဖို့ဟာအခုလိုကျွန်တော်အင်တာနက်ရှင်းနိုင်ငံတွေကိုအခုကျွန်တော်လက်ရှိလူလူဆိုအိတ်တက်ပြီးတော့ခရိုင်းနဲ့ပို့ပြီးအလုပ်ကင်ရှာဖို့ထွက်တဲ့ပုံပေါ်ရရပါတယ်ဆိုပြီးတော့ဒီတိုင်းနဲ့ထွက်လာပါတယ်ခင်ဗျာဟိုကြေညာထားပါတယ်အဲ့ဒီတော့ပြောမယ်ဆိုရင်အခုစင်ကာပူကျွန်တော်တို့ဖရီဗီဇာဆိုလို့ရှိရင်မြန်မာနိုင်ငံကအကြောင်းမျိုးနဲ့အလုပ်ကင်တို့တောင်းကြမဲ့လူတွေအထူးသဖြင့်တော့ကျွန်တော်တို့ကမဖွံ့ဖြိုးတဲ့နိုင်ငံတွေဆိုတော့သူတို့ပညာရှင်အဆင့်နဲ့မတော်နိုင်ပေနဲ့ကျမကြီးစိတ်ကူးမဲ့လူတွေရှိတယ်လို့ကျမကြီးကျွန်တော်တို့ဝူကျွေးဝူမလည်းလုံးကျွေးပြုမဲ့အေဘော်ရီအာရီယိုနတ်စီအဲ့ဒါမျိုးတွေအများဆုံးနဲ့ကျွန်တော်တို့ကအထုတ်ကင်ရာကြီးအတွက်အများဆုံးသွားတဲ့အပြင်အချောမျိုးမနဲ့ဒုဥကူးတဲ့လူတွေဟာလာကျွန်တော်တို့ထပ်ပေါင်းကြည့်ဖြစ်သွားမှာလို့ဆိုရင်ပြီးတော့မှစမကလာစပေါ်ဗျာဟာလာမော်ဟိုးရဲ့ပစ္စည်းတွေပစ္စည်းတွေပို့အဲ့ဒီလိုလမ်းကြောင်းကြီးတွေတွေ့နေရပါတယ်ဟိုဆိုကျွန်တော်တို့ကတော်တော်မဖွံ့ဖြိုးတာဈေးတစ်ခုကဘယ်လိုရရရဲ့လည်းနေလို့ဟိုရှာမဲ့နိုင်ငံတစ်ခုဖြစ်နေတယ်တကယ်တော့ရတော့များပြီးတော့အခုဆိုအိန္ဒိယနိုင်ငံတွေမှာမိမိဝင်မပြည့်စုံမှုတွေထွက်နေရတဲ့လူတွေလည်းတားများပါတယ်အခုလက်ရှိအထိနိုင်ငံတော်အတွင်းမှာရုပ်ကခွင့်လာရှားပါနေပါတယ်အဲ့တော့မှမိမိဝင်တွေလည်းမလောင်းတော့ဒီစင်ကာပူကအားကိုးကြပါပါဒီကအထက်များပါပ
ါဟုတ်ကဲ့
ကျွန်တော်ခုနပြောလို့စီဝါရေးအတွက်နေပြည်တော်ချစ်ထမှုဒါမဲ့လူတွေများပါပါအဲ့ဒီအကြောင်းကြီးကတော့ကျွန်တော်တို့ပြေမကောင်းဘူးလေကျွန်တော်တို့ဖွံ့ဖြိုးပြီးတော့ကျွန်တော်တို့နေပညာရေးရောဘာတွေအကုန်လုံး
ဟာအနည်းဆုံးပါဗျာပညာရေးအဖြစ်များလာရင်တော့ဒုက္ခကတော့ကျွန်တော်တို့ကအာအဖတာလို့ဟာမျိုးဟာကျွန်တော်တို့ကြာကြာနဲ့ထုံးကားနေပြီဆိုလို့ရှိရင်ကျွန်တော်တို့ကျောက်ကပုံပုံဖြစ်နေဘာပို့နိုင်ကလေးအဲကျွန်တော်လူရပို့နိုင
်ဟုတ်ကဲ့
ဘာလို့ဝယ်လာမဥစ္စာကသူကဒီပညာရေးဟာဆိုအိုရမော်လေအကုန်လုံးပေါ့ဗျာကျောင်းမကြီးအဲ့တော့ဝေဆောင်မှုတွေပါအပါဝင်မှာဟုတ်ကဲ့တော့ပါမယ
်ဟုတ်ကဲ့အဲ့
တော့ကျွန်တော်လည်း
ရှင်နေရေးကျေးဇူးအများကြီးတင်ပါတယ်ပုံဝင်ဆွနွေးတဲ့ကိုအောင်တိုက်ဆွနွေးတယ်လို့ပဲဒီကိစ္စမှာစင်ကာပူကလည်းပဲစင်ကာပူဆိုတာစီးပွားရေးနိုင်ငံကျွန်တော်တို့အားလုံးသိတယ်သူအကျိုးအတွက်တခုခုကြည့်ပြီးတော့လုပ်တာပဲဒါပေမဲ့ဘာအောင်များသူမျောလင့်တယ်လေသူကဒီပေါ်နေဘာရကျင်တယ်လို့ကျွန်တော်တို့နားလည်လို့ရမလဲဥတ္တမောင်းခင်ဗျအ
ဲကျွန်တော်အထင်ရတော့ဗျာသူတို့အနေနဲ့ကဘာလို့ကျင်လဲဆိုလို့ရှိရင်ကျွန်တော်တို့ဓမ္မပြီးမှသူကအခုဆိုလို့ရှိရင်သူကဒီ business ကိုသူမှ invest လုပ်ထားတာဆိုလို့ရှိရင်ဗမာပြည်မှာဆိုလို့ရှိရင်သူကဒုတိယအများဆုံးလေသူက30 billion လောက်သူက PUB လို့ရှိရင်သူကနှုတ်နမ်းထားတယ်လေအဲ့ဒီခါကျတော့သူနောက်ခါကျတော့ဘာဖြစ်နေလဲဆိုလို့ရှိရင်အခုစင်ကာပူမှာအခုသူတို့တရားဒီမှာအားပေးနေသူနိုင်ငံမှာ business လုပ်ခွင့်ထားရစာလို့ရှိရင်တခြားနိုင်ငံတွေပေါ့လေတခြားနိုင်ငံတွေမှာဒီက company တွေကိုအပြင်မှာဖြုတ်နိုင်ရင်းနှုတ်နမ်းမှုလုပ်ဖို့ဆိုပြီးတော့သူကအားပေးနေတာတော်လေးကြာသွားပြီ3-4နှစ်လောက်ရှိပြီပေါ့လေသူရဲ့ဒီက SME တွေရောပါတယ်ရောဘာလို့ဒီကုမ္ပဏီတွေကိုနိုင်ငံသားမှာဒီနည်းနဲ့မလို့စီးပွားရေးလုပ်ကြအောင်ဆိုပြီးတော့အဲ့တော့အဲ့ဒီဥစ္စာကသူတို့ရဲ့ပထမကြီးမားချက်ဖြစ်ဖို့ကျွန်တော်ထင်တယ်လေပြီးတဲ့အခါကျတော့သူကဒုတိယအနေနဲ့ကတော့ခုနကတူရီဇင်ပေါ့တူရီဇင်ကဗမာတွေကတော့ကျွန်တော်တို့ခုနကတခြားနိုင်ငံနဲ့ဆိုင်ရင်ဥပမာဆိုလို့ရှိရင်ကျွန်တော်မနှစ်ကသူတို့စီးရင်ရဆိုလို့ရှိရင်စင်ကာပူလာတာဗမာ3,500လောက်ပဲချီတယ်
နေတော့
ဒါဖြစ်နေတော့မနေဘူးဗောလေဒါပြီးတဲ့ခါကျတော့သူတို့နိုင်ငံသားတွေကကျွန်တော်ဗမာပြည်ကိုသွားတာ9,000လောက်ရှိတယ်အဲ့တော့ဒီသူ့ရဲ့အဓိကရွယ်ချက်ကကုလသမဂ္ဂဒီ business ကို invest လုပ်ဖို့အတွက်သူ့လူတွေများများသွားဖို့လာဖို့လွယ်အောင်အဲ့ဒါလည်းသူ့မှာရည်မှန်းချက်ရှိသလိုခုနကပြောတဲ့ tourist ကလည်းသူတို့နေရာဥပမာသူတို့နေရာ tourist ကိုလှူစားနေတဲ့ဥစ္စာကြတဲ့ခါကျတော့သူကတခြားနိုင်ငံ tourist တွေကိုလည်းသူကဒီဒီလိုရအောင်သူတို့ဗမာပြည်ကိုသွားဖို့အတွက်သူရဆွဲဆောင်ပြီးတော့သူတို့စီးပွားရေးဖြစ်အောင်အဲ့ဒီနှစ်ခုနဲ့သူတို့ကဒီလိုဗီဇာကိုဖွင့်လိုက်တယ်လို့ကျွန်တော်ထင်တယ်။နောက်ခါကျခုနကပြောသလိုမင်းစလိုပေါ့လေဒီလိုလာတဲ့ကလေးတွေဘယ်လိုကာဝယ်ထားလဲဆိုတော့ကျွန်တော်အခုတော့ကာလတော့ကွာသွားပြီ1997လောက်နဲ့အခုဆိုလို့ရှိရင်ဒီစင်ကာပူနိုင်ငံမှာရှိတဲ့သူတို့အနေထားတွေအတော့ကွာသွားတယ်။အရင်တော့ဆိုလို့ရှိရင်ကဒီကုမ္ပဏီတွေကနိုင်ငံသားသူရောခံမှုသာနော်ဒီ overseas ခံမှုကလည်းလောက်ပြဿနာမတက်ဘူး။အခုနောက်ပိုင်းမှာကြတဲ့ခါကျတော့အတော်ကြီးကိုပေါ့လေဒီနိုင်ငံသားကိုခံဖို့ဆိုလို့ရှိရင်ဒီ overseas ခံဖို့ဆိုတာတော့ဝေလာဝေးပဲပေါ့တော်တော်လေးကိုခက်ခဲဖြစ်သွားပြီအဲ့ဒါကြောင့်မလို့ဒီနောက်တော့ဒီကဘာဒီကဘာလေးစီစဉ်ထားလဲဆိုတဲ့ခါကျတော့သူတို့မှာတော့ဒီရုပ်သာ
ဟုတ်ကဲ့
ကိုလုံးပြပြဆုံးရှိပြီးသားဖြစ်သွားပြီလေအဲ့ဒီနှစ်ခုကြောင့်ဒါဖွင့်ပေးတာပေါ့ဒီက business နဲ့ tourism ရဲ့အဲ့ဒီနှစ်ခုကိုရည်ရွယ်ပြီးတော့ဖွင့်တယ်လို့ကျွန်တော်ထင်တာ
ဟုတ်ကဲ့ပါဦးတမောင်ဝင်းဆိုတော့ကိုအောင်ဝင်းထုတ်ကရောခုနကဦးတမောင်ဝင်းဆွေးနွေးသွားတဲ့ပုံမှာဘာများပြည့်စွက်ဆွေးနွေးခြင်းတယ်လဲ
ဟုတ်ပါတယ်ကိုကြီးကိုတမဝင်းပြောသွားတယ်လို့ပဲဟိုကျွန်တော်တို့ဒီစင်ကာပူနိုင်ငံသားတွေမြန်မာပြည်ကိုသွားတဲ့အခါမှာအရန်ခက်ခဲရှိပါတယ်ဟိုတန်ယုံမှလာပြီးတော့ဗီဇာလျှောက်ရတယ်အဲဟို online ကနေတဆင့် appointment ယူရတယ်ပြီးတော့မှတို့လူကိုယ်တိုင်လာပြီးတော့ဗီဇာလျှောက်ထားရပါတယ်အဲ့တော့ဘလို့ပဲမြန်မာတန်ယုံစင်ကာပူမျိုးကအဆင်ပြေအောင်ဆောင်ရွက်ပေးပြီးတို့လုံးဝ happy မဖြစ်ပါဘူး။ဘာဖြစ်လို့လဲဆိုတော့တို့စင်ကာပူလူမျိုးတွေကဘယ်နိုင်ငံကိုတွားတွားတို့ကဒီလက်ဆွဲအိတ်ကလေးတိတ်ဆွဲပြီးတော့ passport လေးကင်ပြီးထွက်သွားလိုက်ရုံပါပဲ။မြန်မာပြည်ကိုတွားပြီးဆိုလို့ရှိရင်တော့ဘာလို့မရပါဘူး။အဲ့တော့အဲ့ဒီကိစ္စကလည်းအဓိကအချက်ပေါ့နော
်။
ကျွန်တော်ခုနအကိုကြီးကိုတမဝင်းဆွေးနွေးတာကိုကျွန်တော်ဖြည့်ဆွတ်ပြောတာပါ။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ရဲ့ဒီ tourism ဘိုင်းမှာ tourism ဘိုင်းကတော့မြန်မာပြည်နိုင်ငံကိုဒီစင်ကာပူကလူတော်တော်များလည်းတွားကျင်တယ်လို့ကျွန်တော်တို့သိရပါတယ်။သူတို့2016ဒီဇင်ဘာနောက်ပိုင်းဆိုရင်တော့အများကြီးတွားဖို့စီစဉ်ရှိနေပါတယ်တဲ့
။ဟုတ်ကဲ့။ဟုတ်ကဲ့ပါ။ကိုအောင်မွတ်တို့ကျေးဇူးအများကြီးတင်ပါတယ်။ဆိုတော့ကျွန်တော်ညီကုန်းချုပ်ဖို့ကျွန်တော်တို့တမဏိခွဲလောက်အချိန်ကျန်ပါတယ်။ဇာဥတ္တမောင်ဝင်းနဲ့ကိုအောင်ဝင်းထွန်းနဲ့ကျွန်တော်တို့တော်ရရှင်တော်ဆူဆူကြီးနဲ့ရှိပါတယ်။ကျွန်တော်တို့တယောက်ကိုမိနစ်ဝက်လောက်စီပေါ့နော်။ချုပ်ပြီးတော့ပြောစီချင်တာကသွားလိုက်မဟဲ့ဆိုပြီးတော့အားတင်းထားတဲ့မြန်မာနိုင်ငံသားတွေအတွက်ဘာတွေများတတိထားသင့်ပါတယ်လဲခင်ဗျာဥတ္တမောင်ဝင်းအရှင်ပြောပါခင်ဗျာ
အဲဘာတွေတတိထားသင့်လဲဆိုတဲ့အကြောင်းတော့ဟိုညှော်လင့်ထားမှာကံမကောင်းလို့ရှိရင်လေစိတ်ကလေးအကန့်ခံရမယ်ပေါ့လေအဲအဲ့ဒါညှော်လင့်တာညှော်လင့်ထားပေါ့ဟိုအလုလာရှာတဲ့လူတွေပေါ့ခုနကစီးပွားရေးနဲ့လာတဲ့လူတွေတော့တိတိပြတ်တန်တာမရှိဘူးဟာအဲ့ဗီဇာ free ဆိုပြီးတော့ဟာငါတို့ဝင်လို့ရမှာပဲဆိုပြီးစီးစိမဲ့စုလေးချစ်ချုပ်ပြီးတော့ ယူလာပြီးအလုပ်ချမယ်ဆိုလို့ရှိရင်အဲ့လိုကန်ရမယ်ဆိုရစားလေးတော့စီးထဲမှာမျောလင်းထားပါလို့ကျွန်တော်ပြောခြင်းနဲ
့ဟုတ်ကဲ့ပါဦးတမောင်ဝင်းဒေါ်ဆူဆွေအေးရရောပါကြံပေးခြင်းပါလေ
ဟိုအဲ့ဒီလိုပါပဲနော်အခုသွားမယ်ခုနကပြောသလိုလေအခုအများဆုံးသွားနေတာအဲ့လိုပတ်ဖို့ယုံနေပါလေသွားရဆိုလေအဲ့ဒီ main ကလေးတွေပေါ့နော် main ကလေးတွေအများကြီးဆိုလေစိတ်မှလည်းတွေးနေရတယ်အဲ့သူကတော့ဟိုမလုံးပါလေအောက်ခြေအလုပ်တွေသွားကြတာဆိုတော့အဲ့ဒါတွေကလည်းဟိုမှာအလုပ်ကမပေးနိုင်တော့မပေးနိုင်တော့ဟိုနင်းနဲ့ခိုင်မာတဲ့ဟာလည်းမရှိဘူးပေါ့နော်အဲ့တော့ဟိုဘက်ကပွဲစားတွေကလည်းဟိုကုမ္ပဏီတွေကလည်းလေဟိုသူတို့ကြိုးပြီးနေကြီးသားကလေးကိုပဲသူတို့ခေါ်တာ哦
ဟုတ်ကဲ့
အဲ့ဒီမှာတော့အဲ့ဒီလူတွေကအဓိကသတိထားဖို့လိုတာပေါ့နော်နောက်ဆုံးခုနကဟိုရှင်းနေပြောသွားသလိုလေလူကုန်ကူးမှုတွေပိုင်းမျိုးဖြစ်လာမှာပဲအဲ့ဒီကလည်းဆိုရင်ပါလေ
ဟုတ်ကဲ့ကိုအောင်မထုတူတူလေးတခုပြောပါ
ဟုတ်ကဲ့ဆရာဦးတမဝင်ပြောတယ်ပါပဲကံမကောင်းရင်တော့လေစိတ်ကနေအကန့်ခံရပါမယ်လို့အဲ့ဒါလေးပဲပြောချင်ပါတယ်အဓိကတော့ဘာသာစကားအခက်အခဲကျွန်တော်တို့မှအများကြီးရှိပါတယ်အဲ့ဒါလေးပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျတွားမဲ့ဟဲလို့အာတင်းထားတဲ့လူတွေလေစိတ်ကနေပြီးတော့အကန့်မခံရအောင်သတိထားကြပါလို့ပြောဆိုရင်ဆုနေပေးသူအားလုံးအထူးကျေးဇူးတင်ပါတယ်နားထောင်သူပရိသတ်ကိုလည်းအထူးကျေးဇူးတင်ပါတယ်နောက်တစ်ပတ်ပြန်ဆုံကြတော့ပေါ့ခင်ဗ
ျကိုတို့ကြောတဲ့စီစဉ်ထုတ်လွှင့်ခဲ့တဲ့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နှာစင်ခဲ့ကြရတာပါ။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရတယ်။ပါဝင်ဆွေးနွေးလို့ရင်အီးမေးလ်နဲ့ဖြစ်စေတယ်လီဖုန်းနဲ့ဖြစ်စေဆက်သွယ်ရမယ့်ဖုန်းနံပါတ်တွေပေးပို့နိုင်ပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-322-382-9554အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဖွေအမေရိကန်တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ကင်းတနအီအထိတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့သတင်းတောက်မှတ်စုစတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ကြရမှာပါ။မကြာခင်မနေ့ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်သုံးသပ်ခင်မှာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပေးပါအောင်မယ်ရှင်။
တာလီဘန်အစ္စလာမ်ရဲ့တောင်းကျမ်းသူအဖွဲ့ပေါ်လေကြောင်းတိုက်ခိုက်မှုတွေတုံ့ပြန်လုပ်ဆောင်ပြီးလိုအပ်ရင်တပ်ဖွဲ့တွေကိုတိုက်ပွဲဖြစ်ပွားတဲ့ဒေသတွေကိုဆစ်လွတ်မဲ့အမေရိကန်ရဲ့အစီအစဉ်ဟာအဓိပ္ပာယ်မရှိတဲ့အစီအစဉ်ဆိုပြီးတာလီဘန်အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲဒီဆုံးဖြတ်ချက်ကိုတော့သမ္မတအိုဘားမားကအတည်ပြုပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစလို့မြန်မာနိုင်ငံစကိုင်းတိုင်းအေယာဝတီနဲ့မကွေးတိုင်းဒေသကြီးတွေနဲ့မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမိုးသဲထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်။ရခိုင်ပြည်နယ်တောင်တဲမြို့မှာရေကြီးမှုအခြေအနေဟာမနေ့ညကဆိုရတဲ့အခြေအနေကိုရောက်လာနေပြီလို့ပြောပါတယ်။စနေနေ့ကမွန်ပြည်နယ်ချောင်းဆောင်မြို့မှာမိုးသက်လေပြင်းတက်ခတ်ခဲ့တဲ့အတွက်အင်တချို့ပျက်စီးသွားပြီးအရာဝတီတိုင်းကြံငင်းမြို့မှာလည်းတနေကုန်နီးပါးမိုးရွာသွန်းခဲ့တဲ့အတွက်အဆောက်အဦတွေနဲ့ရေဝင်ပြီးတော့မြို့စပါးတွေပါပျက်စီးကုန်တယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာလည်းအခါတိုင်းနစ်တဲ့အချိန်ဆော့ပြီးပြီးခဲ့တဲ့သတင်းပတ်ကြာတာပရိနေ့ကရုတ်တရက်ရေကြီးရှာမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်မြို့ကန်လူထုအကြဆိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အာရှတိုက်တဝန်းအမ်ဖက်တမင်းဆေးပြားမောင်ခိုတိုးများကူးမှုတိုးများလာနေတဲ့အတွက်ဩစတြေးလျအနေနဲ့မွေးရည်စေဝါတက်ဖြည့်ရေးလုပ်ငန်းတွေမှာပိုမိုပါဝင်လှုပ်ဆောင်ပေးဖို့ကုလသမဂ္ဂကတိုက်တွန်းပြောကြားလိုက်ပါတယ်။မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံအရှေ့ပချမ်းဒေသကရွှေတိရိကန်နယ်မြေကထုတ်လုပ်တဲ့ဘင်းပြူမောင်ခိုကူးတဲ့ကာလာတွေတုန်းကလိုမက်သမ်ဖက်တမင်းနဲ့အလားတူတူတဲ့စိတ်ကြွစေ ATS ထုတ်လုပ်မှုတွေဟာတိတိတသားတိုးများလာနေတယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ထိုင်းမြန်မာကမ်ဘောဒီးယားဗီယက်နမ်လာအိုတရုတ်နဲ့တရုတ်နိုင်ငံတို့မှာခရစ်စတမက်အစရှိတဲ့နာမည်မျိုးမျိုးနဲ့ခေါ်နေကြတဲ့ပြင်းထန်တဲ့ဆေးတွေဟာလည်းဖမ်းမိမှုဟာအရှိန်မြင့်လာနေတယ်လို့ဆိုပါတယ်။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ယူရို2020ခုနှစ်ဥရောပဘောလုံးပြိုင်ပွဲဒုတိယနေ့မှာအုပ်စုဘီဒုတိယပွဲစဉ်ဖြစ်တဲ့အင်္ဂလန်နဲ့ရုရှားတို့ကစားကြတာမှာတကိုးစီသေရေကျသွားခဲ့ပါတယ်ခင်ဗျာ။
ဒီကနေ့နဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်းကြီးညာပေးသွားတာပါ။အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်ဗတ်ဒရာမန်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အသံလွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။